Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်နိုဝင်ဘာလ22ရက်တနင်္လာနေ့ညပဲ VOE စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျမခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါရှင်ကျမခင်ပြထွေးပါ။ Pacific သမုဒ္ဒရာရဲ့ဝင်းနိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် TPP နဲ့အညီ APEC နိုင်ငံတွေကဒီအခိုင်အမာလိုက်နာဆောင်ရွက်နေတယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တခါဒီအာဖဂနစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာဘလီတခုမှအထေကံဘုံခွက်တိုက်ခိုက်တာကြောင့်လူ33ယောက်ထဏ်မှန်းနဲ့ဒဏ်ရာရရှိသွားပါတယ်ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကစေးဆိုင်တခုမှဖြစ်ပွားတဲ့ပေါက်ကွဲမှုနဲ့ပတ်သက်လို့တော့တန်တရာရှိသူတွေကိုဖမ်းဆီးနိုင်ဖို့အာဏာပိုင်တွေကကြိုးပမ်းနေပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရရန်နိုင်တဲ့အတူပြပြသွားပါမယ်ရှင
်အခုညနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရှမ်းပြည်နယ်ဘက်မှာတိုက်ပွဲတွေကြောင့်ကုန်သွယ်ရေးလုပ်ငန်းတွေရပ်တန့်နေသလိုအရတားတွေတိုက်ခိုက်ခံရတာနဲ့ပတ်သက်လို့သမရယုံဝင်ကြီးဌာနပြောခွင့်ရသူကအခုလိုပြောပါတယ်
ဒါပေမဲ့လုံခြုံရေးစကမ်းပြတ်မှတ်တွေမဟုတ်တော့ဘူးပြတ်မှတ်ပြီလို့သိတယ်သိတဲ့အပြင်အခုနောက်ဆုံး3နာရီကျော်လောက်မှပြစ်ခံရတဲ့ဟာဆိုရင်ဖိုင်ဝဲတွေကြောင့်တုံ့ပြန်နေရတဲ့ဒုက္ခတွေရောက်နေတဲ့ပြည်သူကို
အစိုးရဘက်ကအခုလိုပြောပေမဲ့တိုင်းရင်းသားလက်နက်ကင်တွေဘက်ကတော့ဒီအပေါ်ဘလို့ညှဉ်းဆန်းထားတယ်ဆိုတာနဲ့အတူအခုလိုမျိုးတရုတ်မြန်မာနယ်စပ်နားမှာဖြစ်နေတဲ့တိုက်ပွဲတွေကိုရပ်ကြဖို့နဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုထိပါမှုမရှိရေးတရုတ်နိုင်ငံဘက်ကတောင်းဆိုထားတာကိုလည်းပြောပြပါမယ်ရခိုင်ပြည်နယ်အတွင်းကစစ်စင်ရေးတွေမှာထိခိုက်ပျက်စီးမှုတွေကြောင့်လူခွင့်ရေးဖွဲ့ကထပ်ပြီးထုတ်ပြန်တဲ့အချက်လက်သစ်တွေဟာအစိုးရထုတ်ပြန်ချက်နဲ့ကွဲလွဲမှုရှိနေတာကိုလည်းပြောပြအောင်ပါပါဒီလိုစောင်းပါတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်ခင်ပြုထွေးနဲ့ကိုရနိုင်တို့ကြေညာပါမယ်ရှင
်အာဆာပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်20နိုင်ငံဟာဒီနေ့စောပိုင်းတုန်းကရယူခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝင်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက် TPP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲဖြစ်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်။ပီရူးနိုင်ငံလီမာမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲမှာတနင်္ဂနွေနေ့ကအဲ့ဒါလိုပြောသွားတာပါ။ရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TPP သဘောတူစာချုပ်ကိုကန့်ကွက်ထားပါတယ်။ကုန်သွယ်ရေးနဲ့ပတ်သက်လာရင်ကမ္ဘာတဝန်းအစိုးမြင်မှုတွေများလာတယ်ဆိုတော့ကို APEC အဖွဲ့ဝင်နိုင်ငံတွေအသိမဲ့ပြုတဲ့အချိန်ထဲမှာကိုကျိုးစည်းဝါးကာကွယ်ရေးဝါဒကိုတိုက်ဖြတ်ပြီးအမေရိကန်ပြည်ထောင်စုပါတီဖြစ်စေမပါတီဖြစ်စေ APEC နိုင်ငံတွေအနေနဲ့သူတို့ရဲ့စည်းကွက်တွေကိုလမ်းဖွင့်ချမယ်လို့ APEC အဖွဲ့ကညင်ညာချက်ထုတ်ပြန်ထားပါတယ်။အမေရိကန်ရွေးကောက်ခံသမ္မတထရမ့်ကတော့ကနေဒါ၊မက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်တဲ့မြောက်အမေရိကနိုင်ငံများလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကိုပို့ပြီးတော့မျက်မျက်တတဖြစ်အောင်ပြန်လည်ညှိနှိုင်းဆွေးနွေးတာတွေလုပ်ဖို့စီယုံပြောဆိုနေပါတယ်။ဒီထောထွင်းမှာပဲ TPP အဖွဲ့ဝင်မဟုတ်တဲ့တရုတ်နိုင်ငံကလည်းလွတ်လပ်စွာကုန်သွယ်နိုင်ဖို့အတွက်ဒေသရင်းအလုံးစုံစီးပွားရေးပူးပေါင်းဆောင်ရွက်ရေးအဖွဲ့ RCEP ကိုဖွဲ့စည်းဖို့တွန်းအားပေးဆောင်ရွက်နေပါတယ်။ပီရူးနဲ့ချီလီနိုင်ငံအပါအဝင်နိုင်ငံပေါင်း16နိုင်ငံကဒီသဘောတူညီချက်မှာပါဝင်ဖို့စိတ်ဝင်စားမှုတွေတိုးလာနေတယ်လို့ APEC အစည်းအဝေးကိုတက်လာတဲ့တရုတ်ကိုယ်စားလှယ်ကပြောပါရရှင်
။ Syria နိုင်ငံကအခြေအနေနဲ့ပတ်သက်ပြီးတော့ရေဒိုမာတုအနေနဲ့အကောင်းမြင်မျောလဲမထားဘူးလို့ American သမ္မတ Barack Obama ကပြည်ထောင်နိုင်ငံလီမာမြို့မှာတနင်္ဂနွေနေ့ကအာရှပစိဖိတ်ဒေသရဲ့ဝန်နိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ APEC အစည်းအဝေးအပိတ်မှာပြောကြားသွားခဲ့ပါတယ်။အမေရိကန်သမ္မတဖြစ်တဲ့သူနောက်ဆုံးသွားခဲ့တဲ့သွားရောက်ခဲ့တဲ့ခရီးစဉ်အတွက်မှာသမ္မတအိုဘားမားနဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတော့စီးရီးယားနိုင်ငံအလက်ပိုမြို့မှာစီးရီးယားနဲ့ရုရှားတို့ဘက်ကဘုံကျဲတိုက်ခိုက်မှုတွေကြောင့်တည်ဆုံနေတာတွေနဲ့ပတ်သက်ပြီးတော့အထူးပဲစိုးရိမ်မိတယ်လို့သမ္မတအိုဘားမားကပြောကြားလိုက်ပါတယ်။ကုလသမဂ္ဂတန်တမန်စတီဖန်ဒေးမစ်ထရကအလက်ပိုမျိုးမှာဖြစ်နေတဲ့တိုက်ပွဲတွေကိုရော့ကျအောင်ချိုးပန်းတဲ့အနေနဲ့အလက်ပိုမျိုးကနေဂျီဟာတိုက်ခိုက်ရေးသမားတွေထွက်ခွာသွားခဲ့ရင်မျိုးရဲ့အရှိတ်ချံကိုသဘုံတွေကိုခုပိုင်အုပ်ချုပ်ခွင့်ပေးဖို့အစိုးရအနေနဲ့လက်ခံဖို့တောင်းဆိုတဲ့ချိုးပန်းမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်သမ္မတအိုဘားမားကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။စီးရီးယားနိုင်ငံသားရေးဝန်ကြီးကတော့ဒါဟာစီးရီးယားနိုင်ငံရဲ့အချုပ်အခြာအာဏာနဲ့ပဲဆိုင်တယ်လို့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ။
အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ဆွေရသည့်အဖွဲ့ထဲမှာပါဝင်နိုင်ခြေရှိတဲ့ပုဂ္ဂိုလ်တချို့ကိုတနင်္ဂနွေနေ့ကဒုတိယမြောက်နေ့ဆက်လက်တွေ့ဆုံပါတယ်။ရွေးကောက်ပွဲမဲဆွယ်စီယုံရေးကာလအတွင်းအချိန်တော်ကြာသူနဲ့ရှင်ပြိုင်ခဲ့ကြတဲ့သူတွေဖြစ်တဲ့နယူးယောက်မြို့တော်ဝင်ဟာဝူဒီဂူလီယာနီနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးခရစ်ခရစ်စတင်တို့ကိုနယူးဂျာစီပြည်နယ်ဘတ်မင်စတာမှာရှိတဲ့သူ့ရဲ့ဒီကိုပိုင်ကောက်ကစားခွင့်ရှိရာစင်ကန်အပန်းပြေစခန်းမှာမစ္စတာထရမ့်တွေ့ခဲ့တာပါ။ဝါရှင်တန်မြို့တော်နဲ့နယူးယောက်မြို့တွေမှာ2001ခုနှစ်ကအကြမ်းဖက်တိုက်ခိုက်မှုကြီးတွေဖြစ်ခဲ့ပြီးတဲ့နောက်အစ္စလာမ်ပြည်အစွန်းရောက်တွေကိုစန့်ကျင်ရမှာထင်ရှားသူတူဦးဖြစ်တဲ့ဂူလီယာနီဟာနိုင်ငံသားရေးရာကိစ္စတွေမှာအတွေ့အကြုံနှဲပါသူဖြစ်ပေမဲ့ထရမ့်အစိုးရတဲ့လက်ထက်မှာတိုင်းပြည်ရဲ့ထိတ်တန့်တန်တမန်တာဝန်တွေကိုယူရတဲ့နိုင်ငံသားရေးဝင်ကြီးဖြစ်လာနိုင်ပွဲရှိနေတာပါ။ နိုင်ငံခြားရေးဝန်ကြီးဖြစ်လာနိုင်ခြေရှိတဲ့တခြားသူတို့ချို့လဲရှိနေပြီးတော့ဒီအထက်မှာ2012ခုနှစ်သမ္မတရွေးကောက်ပွဲမှာအရင်နေခဲ့တဲ့ Republican Party သမ္မတလောင်းMitt Romney လည်းပါဝင်တယ်လို့ရွေးကောက်ခံထူးသမ္မတ Mike Pence က Fox သတင်း Agency ကိုပြောပါတယ်။ Mr. Romney နဲ့တော့ Trump စနေနေ့တုန်းကတွေ့ဆုံခဲ့ပါတယ်။သူ့ရဲ့အစိုးရတဲ့အဖွဲ့ထဲမှာပါဝင်လာနိုင်ခြေရှိတဲ့ပုဂ္ဂိုလ်တွေနဲ့ဒီရက်ပိုင်း Trump တွေ့ဆုံခဲ့တဲ့သူတွေထဲမှာကာကွယ်ရေးဝန်ကြီးနေရာသူစဉ်းစားနေတယ်လို့ဆိုရဲအသက်66နှစ်အရွယ်အငြင်းစားရေးတဲ့ဗိုလ်ချုပ်ကြီး James Mattis လည်းပါပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီတစ်ခုမှာတနင်္လာနေ့ကအသေးခံဗုံးခွဲတိုက်ခိုက်မှုကြောင့်33ယောက်ထပ်မံတည်ဆုံပြီးတော့အများပြားဒဏ်ရာရသွားပါတယ်။လူတွေပြည်နေတဲ့ဘကီယာအိုလံဗလီမှာဘာသာရေးခန္ဓာချင်းပါနေတော့အသေးခံဗုံးခွဲသမားကဝင်ရောက်လာခဲ့ပြီးတော့ကိုယ်ပေါ်မှာပါလာတဲ့ဗုံးကိုခွဲလိုက်တာဖြစ်ပါတယ်။ပောက်ကွဲမှုကပြင်းထန်တာကြောင့်လူ90ကျော်လဲဒဏ်ရာရသွားပြီးအလုံးဟာအရက်သားတွေဖြစ်တယ်လို့ကဘူးမြို့ရဲ့ပြည်မှုဆိုင်ရာမူကွင်းစစ်ဆေးဌာနအကြီးအကဲဗိုလ်ချုပ်ကြီးဖာရိုဒွန်အိုဘိုင်ဒီကပြောပါတယ်။အာဖဂန်သမ္မတအစ်ရက်ကာနီကတော့အာဖဂန်နိုင်ငံကလူမျိုးစုတွေကိုသွေးကွဲအောင်ရည်ရွယ်တဲ့ရန်သူတွေရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ဆွဆွဲလိုက်ပါတယ်။အစိုးရအဖွဲ့အကြီးကဲအဗ်ဒူလာကလည်းဒီတိုက်ခိုက်မှုကိုပြစ်တင်ရှုတ်ချလိုက်ပြီးတော့ဘာသာရေးအရထွတ်မြတ်ထားရနေရာမှာကလေးတွေပါဝင်အပြစ်မရှိတဲ့ရဲသားတွေကိုပြစ်မှတ်ထားပြီးတော့တိုက်ခိုက်လိုက်တာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဒါဟာဆစ်ရဆွမှုဖြစ်တယ်လို့အစ္စလမ်ဘာသာကိုစန့်ကျင်တိုက်ခိုက်တာဖြစ်တယ်လို့လည်းပြောပါရယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘသူကမှတော့သူတို့ရဲ့လက်ချက်ဖြစ်တယ်လို့မပြောသေးပါဘူးတာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့ဒီတိုက်ခိုက်မှုဟာမာသူတို့ပါဝင်ပတ်သက်ခြင်းမရှိဘူးဆိုပြီးတော့ပြောကြားလိုက်ပါရယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไลโดมิเตอร์25กิโลเฮิรตซ์11965ไลโดมิเตอร์32กิโลเฮิรตซ์9323ไลโดมิเตอร์57กิโลเฮิรตซ์5885สนิทตนูนี่มาไลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นลืนปีนี่ว่าครับเนี่ย
ဖြူရီအမေရိကန်တန်ကနေတနင်္လာနေ့ညမြန်မာနဲ့ဒေသရင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။ရန်ကုန်တိုင်းကျောပုံမြို့နယ်ကစီးဆိုင်တစ်ခုမှာဖြစ်ပွားခဲ့တဲ့ပောက်ကွဲမှုတွေနဲ့ပတ်သက်လို့တန်တရာရှိသူတွေကိုဖမ်းဆီးနိုင်ဖို့အာဏာပိုင်တွေကြိုးပမ်းနေပါတယ်။ရဲတပ်ဖွဲ့ကဖမ်းဆီးရေးယူဖို့ကြိုးပမ်းမှုတွေမှာအပြည့်အဝပူးပေါင်းကူညီသွားမယ်လို့ပောက်ကွဲမှုဖြစ်ခဲ့တဲ့ Capital Hypermarket ရဲ့အကြီးအကဲမန်နေဂျာဦးစောဦးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။တင်းနင်းကွေနေညနေပိုင်းကဒီ Capital Hypermarket မှာအသေးစားပောက်ကွဲမှု၄ချိန်ဖြစ်ခဲ့တဲ့အတွက်ပောက်ကွဲစီတဲ့ဝိထုပစ္စည်းများအဥပဒေပုံမှန်နဲ့ဒေါ်ပုံမျိုးနဲ့ရဲစခန်းမှာအမှုဖွင့်ချပြီးတော့တရားခံဖမ်းဆီးရမည်ဆောင်ရွက်နေတယ်လို့လည်းသူကပြောပါရယ်။ပောက်ကွဲမှုမှာဓာတုဗေဒပစ္စည်းတွေနဲ့ရောဆက်ထားတဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းတွေကိုအသုံးပြုခဲ့တယ်လို့အာဏာပိုင်တွေကပြောထားတာပါ။ဒီပောက်ကွဲမှုကြောင့်ထိခိုက်သူတစ်စုံတရာမရှိခဲ့တယ်လို့ဆုံးရှုံးမှုနှင်းခဲ့တာရှိခဲ့ပြီးတော့လုံခြုံစိတ်ချရပြီဖြစ်တဲ့အတွက်ဈေးဝယ်စင်တာကိုလည်းဒီကနေ့နေ့လယ်ပိုင်းကစပြီးတော့ပြန်လည်ဖွင့်ထားတဲ့အကြောင်းဈေးဝယ်စင်တာရဲ့တာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောပါရယ်။တနင်္ဂနွေနေ့ကပောက်ကွဲမှုဖြစ်ပြီးချိန်မှာတော့မိုင်းရှင်းလျက်တပ်ဖွဲ့တွေအပါအဝင်လုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးတော့စစ်ဆေးတာတွေလုပ်ခဲ့တယ်လို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းလည်းလာရောက်ကြည့်ရှုခဲ့တာပါ။ပြီးခဲ့တဲ့တောက်ကြနေ့ကဒီမယန်းကုန်း Ocean Center မှာလည်းအသေးစားပောက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပြီးတော့လူထိခိုက်မှုမရှိခဲ့ဘဲအလားတူဒီအချိုရည်ပလင်းတဲ့ကိုဓာတုဗေဒအရည်တွေထည့်ပြီးတော့ဖောက်ခွဲခဲ့တာဖြစ်တယ်လို့ပြည်ချရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်
။အိန္ဒိယနိုင်ငံမှာယထာလန်းချော်တိမ်မောက်မှုကြောင့်တည်ဆုံးသူအရေအတွက်ဟာတင်းလာနေမနက်အထိ142ယောက်ရှိသွားခဲ့ပြီးဖြစ်ပါတယ်။အိန္ဒိယနိုင်ငံမြောက်ပိုင်းဥတော် Pradesh ပြည်နယ်ကအင်ဒိုမျိုးကနေပတ်နာမြို့ကိုတနင်္ဂနွေနေ့ကသွားနေတော့မှာယထာလန်းချော်သွားခဲ့တာဖြစ်ပြီးတော့အပျက်စီးတွေကနေဒဏ်ရာရသူ220ကိုကယ်ဆယ်ရေးအဖွဲ့ကကယ်ဆယ်ခဲ့ကြပါတယ်ဒီထဲက85ယောက်ကျော်ကတော့ပြင်းပြင်းထန်ထန်ဒဏ်ရာရခဲ့ကြပါတယ်ယထာတွဲ14တွဲစလုံးဘာကြောင့်လန်းချော်တိတ်မောက်သွားတယ်ဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးတေဆုံးသွားသူတွေအတွက်မိသားစုတွေနဲ့ထပ်တူဝမ်းနည်းမိတယ်လို့အိန္ဒိယဝန်ကြီးချုပ် Narendra Modi ကသူ့ရဲ့ Twitter စာမျက်နှာကနေတဆင့်ပြောကြားလိုက်ပါတယ်အိန္ဒိယယထာပို့ဆောင်ရေးဝန်ကြီးကလည်းဒီဖြစ်ရပေါ်မှာသေချာစုံစမ်းစစ်ဆေးသွားမယ်လို့အိန္ဒိယနိုင်ငံရဲ့လွတ်အောက်လွတ်တော်မှာခရီးပေးပြောကြားခဲ့ပါတယ်။ဒါပြင်အပြစ်ရှိတဲ့သူတွေကိုအပြင်းထန်ဆုံးအေးအေးယူမှုတွေလုပ်သွားမယ်လို့လည်းသူကပြောပါတယ်။ရထောင်းမှာခီးတဲ့2000ကျော်လောက်ပါမယ်လို့မှတ်ယူရပြီးတော့အတော်များများကထိုင်ကုန်မရှိပဲဒါမှမဟုတ်လက်မှတ်မပါဘဲနဲ့သွားတာကြောင့်ဘလောက်ဆိုတာကိုအတိအကျပြောဖို့ခက်နေပါတယ်ခင်ဗျာ။
ရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေတဲ့တောင်ထုပ်ပင်လယ်ပြင်မှာထိုင်ဝမ်ကထူးထူးခြားခြားစီးလေ့ကျင့်ဖို့ဖြစ်နေပါတယ်။ဒီလေ့ကျင့်မှုဟာထိုင်ဝမ်အနေနဲ့သူ့ရဲ့ပြိုင်ဘက်ကမ္ဘာအင်အားကြီးနိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံနဲ့ပြည်ပခါပို့ပြီးတော့ဆိုးလာစေဖို့မဟုတ်ဘဲနိုင်ငံပေါင်း6နိုင်ငံပါဝင်ပတ်သက်နေတဲ့ရေပိုင်နဲ့အငင်းပွားမှုတွေတတ်တရာရစေဖို့ရည်ရွယ်တာဖြစ်ပါတယ်။ထိုင်ဝမ်ကမ်းခြေစောက်တပ်ဖွဲ့တွေနဲ့ရစ်တက်ဟာ E2 အဘားလိုလေလူသိများတဲ့ထိုင်ဝမ်ပိုင်းထိုင်ပင်ကျွန်းအနီးမှာရှာဖွေရင်းနဲ့ကယ်ဆယ်ရေးဆိုင်ရာလေ့ကျင့်မှုတွေကိုလုပ်သွားမှာပါ။ ကူညီကယ်ဆယ်ရေးကိုအဓိကထားလေ့ကျင့်တာဖြစ်ပြီးတော့ဥပမာဒီမုံတိုင်းထဲမှာရောက်နေတဲ့သင်္ဘောသားတွေအမိုးကခိုလုံဖို့လိုအပ်နေသူတွေကိုကူညီပေးဖို့အစတာတွေပါဝင်ပါတယ်2015ခုနှစ်ကတည်းကစလို့ထိုင်ဝမ်အနေနဲ့လှုပ်ဆောင်လာခဲ့တဲ့လီလေးချင်းမှုဟာတရုတ်ရဲ့ဒေသတွင်နေပြည်ချက်ထွေမှုတွေနဲ့ပတ်သက်လို့ဘလို့တုံ့ပြန်ဆောင်ရွက်မလဲဆိုတဲ့ပြိပခအပေါ်မှာထက်လူသားချင်းစာနာတဲ့လှုပ်ဆောင်မှုတွေကိုဆောင်ရွက်တဲ့ပုံစံမျိုးနဲ့ဆောင်ရွက်တာဖြစ်ပါရဲ့ရှင်
။ဖိလစ်ပိုင်နိုင်ငံမနီလာမြို့ကစစ်သည်ကြီးမှာမချခင်ရပိုင်းကပဲအခမ်းအနားနဲ့မြုပ်နှံခဲ့တဲ့ဖိလစ်ပိုင်အာနာရှင်ဟောင်းဖာဒီနန်မာကိုစ်ရဲ့အလောင်းကိုပြန်လည်တူဖော်ပြီးနေရာအနေဖယ်ရှားဖို့မာကိုစ်လက်ထက်ကဖန်စီနှိပ်စက်ခံရသူတွေရဲ့ဆွေမျိုးတွေကဒီကနေ့တရားရုံးချုပ်ကိုတောင်းဆိုလိုက်ပါတယ်။တိုင်းပြည်ရဲ့သူရဲကောင်းတွေကိုမြုပ်နှံတဲ့ဒီစစ်သည်ကြီးမှာမာကုစ်ရဲ့အလောင်းကိုမြုပ်နှံခွင့်ပြုတဲ့တရားရုံးဆုံးဖြတ်ချက်ကိုပြန်အယူခံဝင်ဖို့အချိန်မရလိုက်ခင်မှာအလောင်းကိုမြုပ်နှံလိုက်တာဖြစ်တယ်လို့အခုအလောင်းကိုပြန်ဖော်ဖို့တောင်းဆိုတဲ့သူတွေကပြောပါတယ်လူခွင့်ရချိုးဖောက်တဲ့အာနာရှင်တယောက်ကိုလူကောင်းတယောက်လိုဂုဏ်ပြုမမြုပ်နှံသင့်ဘူးလို့မာကုစ်လက်ထက်အစိုးရကိုစန့်ကျင်မှုနဲ့အရမဖန်စီခံခဲ့ရပြီးပျောက်ဆုံးသွားသူတဦးနဲ့ညီကိုတော်ဆက်သူလွတ်တော်အမတ်အက်ဆာလက်မန်ကပြောလိုက်ပါတယ်ခင်ဗျာ
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုရန်နိုင်တို့ကြီးညာပေးသွားတာပါအခုသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်တိုင်းဒေသလက်နက်ကိုင်အဖွဲ့၄ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့တဲ့တရုတ်နိုင်ငံနဲ့နယ်စပ်အနီးရှမ်းပြည်နယ်အတွင်းမှာဒီကနေ့ထိတိုက်ပွဲတချို့ဆက်လက်ဖြစ်ပွားခဲ့သလိုကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်ထားရပါတယ်။အရက်သားတွေပါထိခိုက်ဒေဆုံးမှုတွေရှိခဲ့ပေမဲ့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆန်းခဲ့တာပါ။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်အတွင်းကမြမတက်မတော်နဲ့ရဲကင်းစခန်းနေအပါဝင်နေရ10ခုလောက်ကိုတိုင်းရင်းသားလက်နက်ကိုင်၄ဘွဲ့ပူးပေါင်းတိုက်ခိုက်ခဲ့ပြီးနောက်တနေ့အထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငိမ့်အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်၁၅မိုင်ကုန်သွယ်ရေးဆုံမှာကုန်သွယ်စီးဆင်းမှုတွေရပ်နားထားရတဲ့အကြောင်းကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပြပါတယ
်။ဒီကားတွေလမ်းလေးပိတ်နေတော့ကားတွေမရောက်ဘူးပေါ့။ကိုယ်ကကားမွေကျွန်တော်လုံတာလုံပန်းတာကရက်မထားဘူးကားမွေတော့ဘာမှလုံးမရ
ရှမ်းပြည်နယ်အတွင်းကမူဆယ်၁၅မိုင်မုံကိုပန်ဆိုင်နမ်ခန်ကော့ခိုင်ဒေသတွေကအစိုးရတပ်စခန်းတွေကိုတိုက်ခိုက်မှုမှာတော့ရခိုင်လက်နက်ကင်တပ်ဖွဲ့ AA ကချင်လွတ်လပ်ရေးတပ်မတော် KIA ကိုးကန့်တပ်ဖွဲ့ MNDAA နဲ့တအောင်းမလောင်တပ်ဖွဲ့ TNLA ပူးပေါင်းပြီးစစ်ဆင်ခဲ့ကြောင်းကိုလည်းတိုင်းရင်းသားလက်နက်ကင်အဖွဲ့၄ဘွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါတိုက်ပွဲတွေဟာဒီကနေ့အထိလဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်စင်ရေးတွေလဲဆက်လုပ်သွားဖို့ရှိနေတယ်လို့လဲ TNLA တအောင်းတပ်ဖွဲ့ကဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
။ဟာဒီစုခိုင်တို့မှလည်းဖြစ်တယ်မွန်ဂူပေါင်းဆောင်တွေမှလည်းဖြစ်နေတယ်။ဒီမလို့ရှိလို့ဆိုတာကတော့ပြန်လို့ခမိုင်းဒူပြေဘူတော့ဖြစ်တယ်။ဒီဘာကြောင့်လဲဆိုတော့ဆိုပြတော့ဒီလိုဒီတမမီမတ်လို့ရထူတယ်ဘောနော်။ဒီအဓိကဒီတပ်ဖို့ဖြစ်လာတဲ့အကြောင်းမြန်မာတမတော်ကျွန်တော်ဒီတပ်ဘူးသူစီတီပြလာတယ်။တက်လာပြီးတဲ့အချိန်မှာတော့အဒီလူထုတရားဖက်ပြရတဲ့ဆိုတော့အမြဲတမ်းဖက်ပြတဲ့ဆိုတဲ့ရှိတယ်။ခုတိလို့တချို့ကြတော့တပ်ဖို့ဖြစ်နေတဲ့အချိန်မှာဒီဖက်ပြရတာလည်းရှိတယ်။တချို့ကြတော့မြန်မာတမတော်လည်းဖြစ်ပြီးမြန်မာတမတော်လည်းဒီအချင်းချောက်တာမျိုးအကြောင်းမူလည်းဒီပြဒမျိုးအဆင်မထကြီးရတာရှိရအဲ့လိုမျိုးပြဒပေးတာကြတော့ဒီလိုပြန်ရင်းလာလို့ရှိရင်ကိုယ်အိမ်ကြံကြတာရှိတယ်တချို့လည်းအခုဒီမပြောင်းနိုင်ကြတာရှိတယ်ဒါချင်းတိုင်းပါဖြစ်ဆိုလို့မထောက်စနစ်ကြတာဒီနည်းကြီးပါပဲ
တရင်သားလက်နက်ကင်အဖွဲ့ရရဲ့ကြီးညာချက်မှာတော့မြမအစိုးရတပ်တွေရဲ့စီအေးရဖိအားပေးမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းစီးနေတိုက်ခိုက်မှုနဲ့ပတ်သက်လို့ဖြေရှင်းချက်ပေးခဲ့တာပါဒီကနေ့ညနေပိုင်းကပိတ်မိနေတဲ့လူတွေကိုတွားကယ်ထုတ်ခဲ့တဲ့ပရာဟိတအဖွဲ့ကကားတစ်စီးကိုတနက်နဲ့ဝိုင်းပစ်တဲ့အတွက်ရွှေလီကျဲခေါင်မူဆယ်ဒေသဘက်မှာပရာဟိတလုပ်ငန်းတွေလုပ်နေတဲ့ကိုရဲမင်းအောင်ဆိုသူကိုတနက်တစ်ချက်ထိမှန်သွားတဲ့အတွက်စေယုံတင်ပြီးကုသပေးနေရတယ်လို့လည်းသမရယုံဝန်ကြီးဌာနပြောခွင့်ရသူဦးစော်ထေးက VOA ကိုပြောပါတယ
်ဒီတိုက်ခိုက်မှုတွေကဘာလဲဆိုတော့ကျွန်တော်တို့စစ်ဘက်လုံးကြုံရေးစကမ်းပြတ်မှတ်တွေမဟုတ်တော့ဘူးပြင်းမဲ့ပြည်သူတွေသိတယ်သိတဲ့အပြင်အခုနောက်ဆုံးအချိန်ညနေပိုင်းအချိန်တွေပေါ့နော်၃နာရီကျော်မှပြစ်ခံရတဲ့ဟာဆိုရင်ပိုင်ဝဲတွေကြောင့်တုံ့ပြန်နေရတဲ့ဒုက္ခတွေရောက်နေတဲ့ပြည်သူကိုကူညီတဲ့လူမျိုးရေးအသင်းပြာယူတာအတင်းတွေပေါ့ကွာတိုက်ခိုက်တဲ့အခါတွေကတော့ကျွန်တော်တို့အသားမျိုးကအဖြစ်မောက်လို့ရတယ်မကားတော့ဘူးနော်ပြည်သူလူထုကိုပါပြစ်တဲ့အနေအထားမျိုးတွေဆက်လာနေတာကျွန်တော်တွေ့ရပါတယ်အခုတော့ကျွန်တော်တို့အဲ့ဒီကလုံးဝရေးရပါနော်လူမျိုးရေးအဲ့ဒါတောင်းရနေကြတယ်နောက်တစ်ချက်ကတော့ခုနကပြောတဲ့ကျွန်တော်တို့ဟိုလုံလေးစကန်းနေ အရှင်ဒီလိုလူတွေကိုမဖြစ်ခဲ့အောင်ကျွန်တော်တို့ကာကွယ်ပေးနိုင်တဲ့နေရာတွေလုပ်နေပါတယ်။ဒါလည်းတမတော်ရဲ့ရဲရဲပေါင်းပြီးတော့ကျွန်တော်တို့ဆောင်ရွက်နေတာဖြစ်ပါတယ်။
တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းရှိထားပြီးအခုအခါတိုက်ပွဲတွေကြောင့်ဘေးလွတ်ရာတိမ်းရှောင်နေသူတွေလည်းရှိနေသလိုတချို့ကတော့အိမ်နီးချင်းတရုတ်နိုင်ငံအတွင်းဝင်ရောက်ခိုလုံနေသူတွေလည်းရှိပါတယ်။ TNLA တအောင်တပ်ဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးတိုင်ကျော်ကတော့စစ်စင်ရေးဟာလူလူကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ဆိုပါတယ်
။ဟုတ်တော့ဒီဥဒီမတက်ခရာရှိလို့ရှိဘူးဒီလိုနေနေရလည်းကျွန်တော်တော့ရောက်ခတ်တာလည်းမရှိဘူး။ဒီအတူကတော့အဲ့လိုမရှိတဲ့တပ်စခန်းရေစခန်းတွေကပြင်ပြီးအဲ့တော့ဒီအဖြစ်ခတ်တာလည်းတော့ရှိတယ်။အမအမပေးကြည့်နေတဲ့လူစုလက်ကြားမှာရှိနေတဲ့အခြေအနေကဘဒူလက်ချက်ကြောင့်ဖြစ်တဲ့ဆိုတာကဘဒူမှအတည်ပြုနေတာမဟုတ်ဘူးနော
်အခုအချိန်ထိတော့အဲ့ဒီမှာတိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားအခြေအနေတွေကိုပြန်လည်ထိန်းသိမ်းနိုင်ဖို့အတွက်ဆွေးနွေးပြောဆိုမဲ့အရေးလက္ခဏာမျိုးတွေတော့မတွေ့ရသေးပါဘူးရှင်
မအေးအေးမှာပြောပြခဲ့တာပါရှင်။တရုတ်နိုင်ငံဘက်ကတော့အခုလိုတရုတ်မြန်မာနယ်စပ်နားမှာတိုက်ခိုက်နေတာတွေကိုရကြဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းအခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကမူဆယ်၁၀၅မိုင်ကွန်တိုရေးစခန်းအပါအဝင်ဒေသရင်းကအစိုးရလုံခြုံရေးတပ်စခန်းတွေကိုတပြိုင်တည်းတိုက်ခိုက်ခဲ့တာမှာတရုတ်ဖက်ချန်ကတရုတ်နိုင်ငံသားတဦးထိခိုက်သွားမှုရှိတယ်လို့လည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။တရုတ်ရဲ့အချုပ်အခြာအာဏာနဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီစဉ်ကိုထိပါမှုမရှိစေရည်အတွက်လည်းတရုတ်နိုင်ငံဘက်ကတောင်းဆိုထားပါတယ်။မတ်သိန်ကီထိုက်ကစူးစီးတင်ပြပေးထားပါတယ်ရှင်
။တရုတ်မြန်မာနယ်စပ်အနီးမြန်မာဘက်ချမ်းမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေရက်စဲဖို့တရုတ်နိုင်ငံကတောင်းဆိုလိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရခန်းရှောင်းကဒီကနေ့နိုင်ငံခြားရေးဝန်ကြီးဌာနသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုတာဖြစ်ပါတယ်
။10月20日缅甸部分民地武与政府军在缅北地区临近中缅边境的缅方一侧发生交火。
တရုတ်နယ်စပ်နေမြန်မာနိုင်ငံမြောက်ပိုင်းမှာလူမာလ20ရင်းတို့ကမြန်မာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အစိုးရစစ်တပ်အကြားအပြန်အလှန်ပစ်ခတ်မှုဖြစ်ပါတယ်။တိုက်ပွဲဖြစ်တဲ့နေရာတွေကနေကြီးတွေတရုတ်ဘက်ကိုကျပြီးတရုတ်နိုင်ငံသားတဦးလက်ပေါင်းမှာတန်ရာရပါတယ်။တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်လုံခြုံရေးကိုအကောက်အွယ်ပေးဖို့အတွက်နေဇာလူညုံရုပ်ကိုတင်းကျပ်သွားမှာဖြစ်ပြီးမြန်မာဘက်ကလည်းအကြောင်းကြားထားပြီးပါပြီမြန်မာနိုင်ငံတွင်းကတရုတ်နိုင်ငံသားတွေကိုလည်းသတိနဲ့နေထိုင်ကြဖို့စစ်ရေးပြည်ပခဖြစ်နေတဲ့ဒေသတွေကိုခီးမသွားကြဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတိပေးချက်ထုတ်ပြန်ထားပါတယ
်ရှမ်းပြည်နယ်တွင်းကတိုက်ပွဲတွေဟာကချင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ KIA ဖုံချရှင်ရဲကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA နဲ့တောင်ပလောင်တပ်ဖွဲ့ TNLA တို့ပူးပေါင်းပြီးတိုက်ခိုက်တာလို့မြန်မာအစိုးရကသတင်းထုတ်ပါတယ်လက်နက်ကိုင်အဖွဲ့တွေဘက်ကတော့ဒီ3ဘွဲ့တွေမဟုတ်ဘဲရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ပါပါတယ်ဆိုပြီးလက်နက်ကိုင်4ဘွဲ့ပူးပေါင်းတိုက်ခိုက်တာဖြစ်တဲ့အကြောင်းပူးရဲကြေညာချက်ထုတ်ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့အခြေအနေတွေကိုထိန်းနိုင်ဖို့မျှော်လင့်ထားတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ
်中方正继续密切关注形势发展并与缅方保持沟通我们强烈希望
ဒီအခြေအနေကိုတရုတ်ဘက်ကအနီးကပ်အာရုံစိုက်စောင့်ကြည့်နေမှာဖြစ်ပြီးမြန်မာအစိုးရနဲ့လည်းဆက်သွယ်ဆောင်ရွက်နေမှာပါနှစ်ဖက်လုံးကအခြေအနေတွေတည်ငြိမ်အောင်ထိန်းသိမ်းဖို့တင်းမာမှုတွေတကြောပြန်မဖြစ်အောင်ကာကွယ်ဖို့စစ်ရေးအရာရည်ယူဆောင်ရွက်ချက်တွေကိုချက်ချင်းရပ်ဆိုင်ဖို့နဲ့နေဆက်ဒေသပြန်လည်တည်ငြိမ်ရေးအတွက်လက်တွေ့ဆောင်ရွက်ဖို့နောက်တရုတ်ရဲ့အချုပ်အခြာအာဏာကိုထိပါနိုင်တဲ့တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအန္တရာယ်ဖြစ်စေနိုင်မဲ့အခြေအနေတွေကိုနှစ်ဖက်စလုံးကရှောင်ရှားနိုင်မယ်လို့တရုတ်ဘက်ကခိုင်ခိုင်မာမာမျှော်လင့်ထားပါတယ
်။ရှမ်းပြည်နယ်အတွင်းတိုက်ပွဲတွေကတော့ဖြစ်နေသေးပါမူဆယ်မြို့နယ်ပန်ဆိုင်နယ်မြေရဲစခန်းကိုဒီကနေ့လက်နက်ကင်တရာလောက်ဝင်တိုက်ခဲ့တယ်လို့နမ်မတူဘော်ရင်းသွားကားလမ်းပေါ်ကတရာတစင်လဲပောက်ကွဲမှုဖြစ်တာကြောင့်ပျက်စီးသွားပြီးသွာလာလို့မရဖြစ်နေပါတယ်။မနေ့ကတိုက်ခိုက်မှုတွေကြောင့်ပိတ်နေခဲ့တဲ့မူဆယ်ပြည်တော်စုလမ်းမကြီးကတော့ဒီကနေ့ပုံမှန်သွားနိုင်ပြီလို့လဲမြန်မာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင
်။မတင်ကြီးထိုက်စူးစီးတင်ပြခဲ့တာပါရှင်။အခုလို့ကချင်ပလောင်ကိုကန့်ရခိုင်လက်နက်ကိုင်အဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်ဖွဲ့တွေကိုတိုက်ခိုက်နေမှုတွေပေါ်လက်တုံပြန်တိုက်ခိုက်တာတွေပြင်းထန်လာမယ်ဆိုရင်စစ်ပွဲရှေ့ကြပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်ကနှောက်နှေးကြံကြာသွားနိုင်တဲ့အကြောင်းမြန်မာနိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာ NCA လက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့အဖွဲ့အစည်းတွေအားလုံးပါဝင်လာရေးကိုလည်းထက်သွင်းစဉ်းစားဖို့လိုအပ်တဲ့အကြောင်းလည်းထောက်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေနဲ့ငြိမ်းချမ်းရေးအလားအလာကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ကဲ့ဒီနေ့ကနေနေ့ကကချင်ပလောင်ကိုကန့်နဲ့အေးအေးခေါ်ရခိုင်လက်နက်ကင်တပ်ဖွဲ့တွေကရှမ်းပြည်နယ်မြောက်ပိုင်းကအစိုးရတပ်စခန်းနဲ့ရဲကင်းစခန်း17နေရာလောက်ကိုတရက်ထဲမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့လန်ဒတာ3နေရာလောက်ကိုလည်းမိုင်းခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဒီကနေ့မှာတော့အစိုးရတပ်မတော်ဘက်ကစစ်ပွဲဖြစ်ပွားရာဒေသဘက်ကိုတန်ကြပ်ကကားတွေအပါအဝင်တပ်အင်အားတွေဆီလွတ်နေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပါတယ်စီရင်နိုင်ငံရေးလေလာသုံးသက်သူဦးမမောင်စိုးကတော့အပြန်အလှန်တိုက်ခိုက်တာတွေဆက်ဖြစ်နေမယ်ဆိုရင်မြန်မာပြည်ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာကျန့်ကြာလာနိုင်တယ်လို့သုံးသပ်ပါတယ်
။လောလောဆယ်အဲ့ဒါကတော့ပြဿနာကိုဘယ်လိုကြည့်မြင်သလဲဆိုတာကိုမူတည်တယ်။ဒီလက်နက်ကိုင်ဖွဲ့ရင်းနဲ့ဒီငြိမ်းချမ်းရေးပြဿနာဖြေရှင်းဖို့တွေဆွေးနွေးမယ်ဆိုတဲ့သဘောထားနဲ့ဂိုင်းပြီးဆွေးနွေးမယ်ဆိုလို့ရှိရင်တော့ပြဿနာကိုအမြန်ဆန်းဆန်းပေါ့နော်ဖြေရှင်းနိုင်မှာပေါ့နော်။ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအောင်မြင်အောင်ဖြေရှင်းနိုင်မှာပေါ့။တကယ်လို့မဟုတ်ဘူးသူတို့လည်းတိုက်တယ်ကိုလည်းတိုက်တယ်အပြန်လန်တိုက်ကြမယ်ဆိုရင်တော့အချိန်ကာလတစ်ခုကြာသွားပြီးတော့တိုက်ပွဲတွေပုံမြင့်လာနိုင်တယ်ငင်းငယ်လုပ်ငန်းစီကနှောင့်နှေးသွားနိုင်တာ
တိုက်ခိုက်တဲ့အဖွဲ့တွေတဲကကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးဖို့အစိုးရကဖိတ်ခေါ်ခဲ့ပြီးကြံအဖွဲ့တွေကတော့အစိုးရကလက်ခံမထားတဲ့အဖွဲ့တွေဖြစ်ပါတယ်ငင်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်လက်နက်ကင်အဖွဲ့အစည်းတွေအားလုံးပါဝင်ရေးကိုဦးစားပေးဆောင်ရွက်တဲ့လို့လဲဥမမောင်စိုးကအခုလိုဆက်ပြောပါတယ
်။ KIA နဲ့ဟာက UNCS ချိတ်လို့ရရင်မဲ့ဥနာဟိုသုံးဘွဲကဘာနဲ့မှချိတ်ထားတာသက်သက်မရှိဘူး။နော်ဆွေးနွေးပွဲတွေမှာအပြင်းမရအောင်။ဒါအပြင် UWS ကလည်းဒီသုံးဘွဲပါရေးကိုသူကရက်ခံထားတယ်။နော်အဲ့တော့ဒီ TNL ရေးကိုကန့်သုံးဘွဲရေး UWS ရေးအဲမိုင်းလာရေးပေါ့ဒီအဖွဲ့တွေပါလာရေးဆိုတာဒါဦးစားပေးလို့ရမယ်လုပ်ငန်းစဉ်လို့ကျွန်တော်မြင်တယ်သူတို့ကငင်းငင်းကြီးလုပ်ငန်းစဉ်ရဲ့အခြေခံမူသည်ဒီလက်နက်ကိုင်ပြစ်ပခါအတွင်းမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်နိုင်ရေးဖြစ်တယ်ဆိုတဲ့မူကိုဒီငင်းငင်းကြီးလုပ်ငန်းစဉ်ကိုမှပါဝင်တဲ့လူတိုင်းငင်းငင်းကြီးလုပ်ငန်းစဉ်ဥဆောင်ဥရပြုနေတဲ့သူတွေကခိုင်ခိုင်မာမာရက်ခံဆုတ်ကင်နိုင်တော့ဖြစ်ဖြစ်နိုင်လိမ့်မယ်အဲ့ဒါကိုအဲ့မူမဆုတ်ကင်နိုင်ဘူးအဲ့မူကမရက်ခံနိုင်ဘူးဆိုရင်တော့စစ်ပွဲကနည်းနည်းရှည်ကြလိမ့်မယ်
ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ပလောင် PSLF နဲ့ကိုကန့် MNDA တပ်ဖွဲ့တွေပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဟာဒီလ9ရက်နဲ့10ရက်နေ့တွေကအစိုးရရဲ့ညီချင်းရေးကော်မရှင်နဲ့ NCA လက်မှတ်ရေးထိုးရေးအတွက်ဆွေးနွေးခဲ့ပြီးဒီလကုန်ပိုင်းမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်ဒီဆွေးနွေးပွဲဖြစ်မြောက်မယ်ဆိုရင်တော့ငင်းချဲရေးလုပ်ငန်းစဉ်ရဲ့တစိမ့်တည်းဒေသဖြစ်တဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုကြေကြေပြန့်ပြန့်လှုပ်ဆောင်လာနိုင်မယ်လို့မျှော်လင့်ကြောင်းလည်းငင်းချဲရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ပြည်ထောင်စု Institute ရဲ့ Director ဦးခွန်ဆိုင်ကပြောပါတယ်
။တိုက်ပွဲဖြစ်လင့်နေကစားဒီလူကြီးလာမကုန်ခင်မှာသူတို့နှစ်ဖက်တွေ့ဆုံပြမှာဆွေးနွေးဒီသဘောတူညီချက်ထပ်ယူနိုင်လိမ့်မယ်လို့ကျွန်တော်မျှော်လင့်တာပါအဲ့လိုမျိုးဖြစ်မယ်ဆိုလို့ရှိရင်ဒီကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲတွေလည်းစနိုင်တော့မှာပေါ့ဒီကျွန်တော်တို့အခုစီစဉ်ထားတာကဘာလဲဆိုတော့ဒီအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆိုတာဒီနေမှာရောအမျိုးသားအဆင့်လူမျိုးရေးအဆင့်ပေါ့နောက်ပြမဒီကောင်းစဉ်အလိုက်လုပ်ဖို့ဟာတွေလည်းအဲသူတို့လည်းပုံမပါဝင်လာနားလိုက်နေမယ်လို့ကျွန်တော်လင်းတာပေါ့
တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့6ဘွဲ့ပါဝင်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council UNFC ရဲ့နိုင်ငံရေးဆွေးနွေးရေးကိုယ်စားလှယ်အဖွဲ့ DPN ဟာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးရေးအတွက်အချက်6ချက်တောင်းဆိုထားပြီးအချက်အချို့ကိုသဘောတူညီချက်ရရှိထားတာဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာစစ်ရေးအရတင်းမာမှုတွေရှိနေချိန်မှာပဲဒီကနေ့နေကင်းပိုင်းကတော့ KIA ဌာနချုပ်အနီးကဂီဒွန်စခန်းကိုအစိုးရတပ်မတော်ကလေယာဉ်နဲ့တိုက်ခိုက်ခဲ့ကြောင်း KIA အဖွဲ့ကတာဝန်ရှိသူတဦးကပြောဆိုခဲ့တယ်လို့ NCA မှာပါဝင်လက်မှတ်ရေးထိုးမှထားတဲ့ UWSA ခေါ်ဝါတပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာပြီးခဲ့တဲ့လပိုင်းတွေကစပြီးစစ်ရေးတင်းမာတာတွေလည်းရှိနေပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတိုက်ခိုက်မှုတွေနဲ့ငြိမ်းချမ်းရေးအလားအလာတွေကိုတော့ကိုမိုးစောစူးစီးတင်ပြခဲ့တာပါရှင်။ရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေတွေဒီမှာပဲရန်နာပြီးရခိုင်ပြည်နယ်ဘက်ကိုအလှည့်ပေးပါဦးမယ်။ရခိုင်ပြည်နယ်မောင်းတော်ဒေသအတွင်းလုံခြုံရေးအနာပိုင်းတွေရဲ့စစ်စင်ရေးတွေအတွင်းမှာထိခိုက်ပျက်စီးမှုတွေနဲ့ပတ်သက်လို့အချက်လက်သစ်တွေကိုနိုင်ငံတကာလူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ဖြစ်တဲ့ HRW ကထပ်ပြီးတော့ထုတ်ပြန်လိုက်ပါတယ်။ HRW ရဲ့အချက်အလက်တွေဟာအစိုးရရဲ့ထုတ်ပြန်ချက်တွေနဲ့ကွဲလွဲမှုတွေရှိနေတာကြောင့်တိတိကျကျသိနိုင်အောင်လေ့လာသူတွေ၊သတင်းမီဒီယာတွေတွားရောက်ခွင့်ပေးသင့်တယ်လို့တိုက်တွန်းမှုတွေလည်းရှိပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။ မောင်နှောမျိုးနယ်မှာနေကြားဆောင်ကင်းစကန်တွေကိုတိုက်ခိုက်ခံခဲ့ရတဲ့အော်တိုဘာလ9ရက်နေ့ကစလို့အခုချိန်ထိဆိုရင်အိုးအိမ်တထောင်ကျော်ဖျက်ဆီးခံခဲ့ရတဲ့အကြောင်း HRW ကဂျူတုတပ်ပုံတွေကိုကူကပြီးသတင်းထက်မှန်ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲ HRW အဖွဲ့ကအလားတူအချက်လက်တွေထုတ်ပြန်ခဲ့စင်မှာတော့မြန်မာအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေနဲ့ကွဲလဲမှုတွေလည်းရှိခဲ့တာပါ။ဒီလိုကွဲလွဲမှုတွေမရှိစေဖို့နိုင်ငံတကာအဖွဲ့အစည်းတွေသတင်းမီဒီယာတွေကိုပြည်ပခဖြစ်ရာဒေသတွေကိုလွတ်လွတ်လပ်လပ်သွားရောက်စုံစမ်းခွင့်ပြုတင်နေဆိုပြီး HRW အဖွဲ့ရဲ့အာရှရှေးယာဒုတိယညွှန်ကြားရေးမှူး Faye Robinson ကပြောပါတယ
် Well it's quite clear that the Burmese government and the Padma Da is trying to hide something
မြန်မာဆိုရနဲ့တပ်မတော်တို့ဟာတခုခုကိုဖုံးကွယ်ဖို့ကြိုးစားနေတယ်ဆိုတာသိတာထင်ရှားပါတယ်ဘာလို့သူတို့တွေတခုလိုလုပ်နေကြတာပါလဲသူတို့တွေအနေနဲ့နိုင်ငံတကာစောင့်ကြည့်လေ့လာသူတွေသတင်းသမားတွေပြီးတော့လူသားချင်းစာနာထောက်ထားတဲ့နိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံတကာ NGO တွေကိုပြည်ပခဖြစ်ပွားရာနေရာတွေကိုသွားပြီးတော့လေ့လာနိုင်ဖို့အစိုးရအနေနဲ့ခွင့်ပြုဖို့လိုအပ်ပါတယ်ပြီးတော့စစ်တပ်နဲ့အာဏာပိုင်အဖွဲ့အစည်းတွေကစောင့်ကြည့်နေတာမျိုးမရှိဘဲနဲ့ဒေသခံပြည်သူတွေနဲ့တွေ့ဆုံမေးမြန်းဖို့ကိုလည်းခွင့်ပြုပေးသင့်ပါတယ်တပ်မတော်ကဖုံးကွယ်နေတာမျိုးမဟုတ်ဘဲနဲ့တကယ်ကိုနိုင်ငံတကာစံချင်းစံနှုန်းတွေနဲ့ညီတဲ့စုံစမ်းဖော်ထုတ်တာတွေလုပ်ဖို့လိုအပ်ပါတယ်
မြန်မာသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးဇော်ထီကတော့မောင်တော်ဒေတာကပြည်ပခါတွေအတွင်းပျက်စီးဆုံးရှုံးမှုတွေနဲ့ပတ်သက်လို့ HRW အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုမှန်မှန်မှန်သုံးသပ်သွားမယ်လို့ပြောပါတယ
်။သူတို့ရဲ့အဲဒီဒုတိယပုံကြီးအပေါ်ကနေပြီးတော့သုံးသပ်ရတဲ့အတွက်သူတို့ High Resolution ပုံရိပ်အာကြည်လင်မှုမြန်မာတွေဆိုတော့များလေအဲမြေပြင်ရှင်နေတဲ့တော့ပြင်ပမှုတွေရှိတာတော့သူတို့ဝန်ခံပါသားဖြစ်ကြတယ်။ဒီကွာခြားချက်ကတော့ကျွန်တော်တို့ပြောတာက430ဟုတ်ကျွန်တော်တို့ကပြန်ပြောတာအခုတို့က630ဆိုတဲ့အခါပေါ်မှာတော့ကျွန်တော်တို့ကပြန်ပြီးတော့စစ်ဆေးမှုလုပ်ပြီးမှပဲပြောနိုင်မှာဖြစ်ပါတယ်
ပြိပက္ခဖြစ်ပွားရာမောင်တော်ဒေတာရဲ့မြေပြင်အခြေအနေတွေကိုတိတိကျကျသိနိုင်ဖို့အစိုးရအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းလိုမျိုးနိုင်ငံတကာအဖွဲ့အစည်းတွေလူ့အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့အစည်းတွေကိုစုံစမ်းလေ့လာခွင့်ပေးဖို့ HRW အဖွဲ့ကတိုက်တွန်းနေတာပါဒါပေမဲ့လည်းအစိုးရအနေနဲ့နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးရေးကော်မတီတရက်ဖွဲ့စည်းတော့မှာဖြစ်ပြီးသတင်းမီဒီယာတချို့ကိုလည်းဒီဒေတာကိုတွားရောက်နိုင်အောင်မကြာခင်မှာစီစဉ်ပေးတော့မယ်လို့ဦးစောထေကဆိုပါတယ်အဲ
ဒီဒေတာပေါ့နော်မောင်တော်ဒေတာအကြမ်းဖက်တိုက်ခိုက်ခံရမှုနဲ့ပတ်သက်လို့ကျွန်တော်နိုင်ငံတော်အဆင့်စုံစမ်းစစ်ဆေးဖတ်ဖို့ဖွင့်မယ်ဆိုတော့ကျွန်တော်ထုတ်ပြန်ထားပြီးဖြစ်တယ်။အဲ့ဒါလည်းမစားရင်ဖွင့်ပြီးသွားမှာဖြစ်တယ်။ဒီဖွင့်ရဲ့စုံစမ်းစစ်ဆေးမှုကလည်းခုနပြောတဲ့အင်ဂျီပြစင်းမှုအချိန်လေးပေါ့နော်။အဲ့မှာတော့ကျွန်တော်တို့ဒီကြားအဖွဲ့ကိုအဲ့ဒီဖွင့်ရဲ့အချိန်ကလာတွေ့ရှိချက်ပေါ်မှာကျွန်တော်တို့အခြေထပ်လာပါသေးတယ်။နောက်တစ်ချက်ကတော့မီဒီယာတွေတောပန်းပြုလာမှုကြတော့ကျွန်တော်တို့ပြောထားပြီးသားဖြစ်ပါတယ်။မီဒီယာတွေအကုန်လုံးတော့ကျွန်တော်ပြောခွင့်ကိုပြုလို့ရမှာမဟုတ်ဘူး။ဒါတော့နေပြည်တော်အချိန်ကြီးကအော်နောက်ပြီးတော့လုံခြုံရေးအခြေအနေရနောက်နံပါတ်ဆက်သွယ်ရေးအရာပေါ့နော်အဲ့ဒါတွေကအားလုံးရဒီသွားရောက်မဲ့မီဒီယာသမားတွေသတင်းစာသမားတွေအဲလုံခြုံမှုကအစိုးရမှာတာဝန်ရှိပါပဲအဲ့ဒါတွေကိုစုံစမ်းသုံးသပ်ပြီးတော့မီဒီယာ access ကိုတော့ရအောင်လို့ကျွန်တော်တို့ဟိုစီစဉ်နေတာရှိပါတယ်
HRW အဖွဲ့ရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာတော့ပြီးခဲ့တဲ့သတင်းပတ်အတွင်းမောင်တော်ဒေတာတွင်းကကြေးရွာ900မှာအဆောက်အဦ820ဖျက်ဆီးခံခဲ့ရပြီးတကယ့်လက်တွေမှာတော့ဒီချက်ပိုကောင်းပိုနိုင်တယ်လို့လည်းဆိုပါတယ်။မော်ဂွန်းမဂဇင်းရဲ့ Editor ဦးစီယာလိုင်းကတော့အခုလိုမျိုးအချက်လက်ကွဲပြားမှုတွေမရှိအောင်သတင်းမီဒီယာသမားတွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဒီနေရာကိုတောရောက်စုံစမ်းဖော်ထုတ်နိုင်အောင်ဆောင်ရွက်ပေးတယ်လို့ပြောပါတယ်။ဒီန
ိုင်ငံတကာအဖွဲ့အစည်းတွေပါတဲ့ဒီလိလာတဲ့အဖွဲ့ကြီးတွားတဲ့အခါမှာမီဒီယာကပါထားချက်ပြီးလဲစစ်တာပေါ့နော်မီဒီယာဆိုတဲ့နေရာမှာလည်းအဲဒီ local ခုလဘုတ်ပဲနဲ့ international media တွေပါအောင်လို့ပေါ့နော်အဲ့ဒါမျိုးတွေချက်ပြီးပြီးလဲအချိန်အောက်ချိန်မှာဘာကြီးဖြစ်နေတယ်လဲဆိုတာကိုအဲတခါလဲစုံစမ်းပြီးတော့မှလွတ်လပ်စွာမြင်လို့ရအောင်လို့ဖန်တီးပေးနေတာပေါ့လေအဲ့ဒီကလုံခြုံရေးနဲ့တိုင်းလိုင်းကြီးကိုတော့အစိုးရကတာဝန်ယူပြရမှာပေါ့နော်သူတို့လုပ်တဲ့လုပ်ငန်းဆောင်တာအတွက်လွတ်လပ်မှုရှိအောင်လို့တော့အစိုးရကလည်းမဆက်မဆက်တဲ့ညလုံခြုံရေးနဲ့အစီအမံခံစားရေးလည်းလုပ်ပြီးတာကောင်းမှာလို့ကျွန်တော်ပြောပါတယ်
ရခိုင်ပြည်နယ်မောင်တော်ဒေသမှာလူခွင့်ရေးချိုးဖောက်မှုတွေအနိုင်ကျင့်မှုတွေအမျိုးသမီးတွေအပေါ်တားမြစ်ကျင့်မှုတွေနဲ့တပ်ဖြတ်မှုတွေရှိနေပြီးတော့မွတ်စလင်ဘာသာရေးအဆောက်အဦတွေပါဝင်အဆောက်အဦများစွာကိုဖျက်ဆီးမှုတွေရှိနေတယ်လို့လည်းပြောဆိုမှုတွေရှိပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်မစ်စယန်ဟီလီကတော့ဒီကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်ချက်တစုံတရာရနိုင်အောင်အစိုးရအနေနဲ့အမြန်ဆုံးဆောင်ရွက်တင်တယ်လို့တိုက်တွန်းထားပါတယ်ခင်ဗျာ။
ကိုထက်အောင်စုံစမ်းတင်ပြခဲ့တာပါရှင်။ VOE မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DPP ရုပ်သံလိုင်းကနေပြီးတော့လည်းဖန်ယူကြည့်ရှုနိုင်ကြပါပြီရှင်။ DPP ရုပ်သံဆလောင်းကနေပြီးနေ့စဉ်ည10နာရီနဲ့မနက်9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်။
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုတောက်ကြနေညပိုင်း10နာရီထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရရှင်။ဒီအချိန်ပိုင်းတွင်မှာတော့ဒေါ်လာငွေလဲနှုန်းအမြင့်ဆုံးရောက်နေတဲ့အကြောင်းစီးပွားရေးကဏ္ဍတခါဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာတော့
နောက်ယုံကြည်ရာတစ်ခုကတော့ငြိမ်းချမ်းခြင်းပါပဲ။ငြိမ်းချမ်းခြင်းရရှိဖို့ဆိုရင်လူတွေဟာတဦးကိုတဦးလူမျိုးတစ်မျိုးကိုတစ်မျိုးဘာသာတစ်ဘာသာနဲ့တစ်ဘာသာနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံချစ်ချင်ရင်းနှီးပြီးမေတ္တာတရား
ငြိမ်းချမ်းရေးနဲ့အမျိုးသမီးအခွင့်အရေးဆောင်ရွက်နေသူတဦးရဲ့ယုံကြည်ရာကိုနားဆင်ရမှာပါရှင်။နောက်ပိုင်းမှာတော့တက်တန်ရောင်သတင်းလွှာကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ရှင်။မြန်မာနိုင်ငံအတွင်းကဒေါ်လာငွေလဲနှုန်းဟာတကိုးနှစ်အတွင်းမှာအမြင့်ဆုံးကိုရောက်လာနေပြီးဒေါ်လာကိုကျပ်1300ကျော်တဲ့အထိဖြစ်သွားခဲ့တာဟာသွင်းကုန်များပြီးပြပပို့ကုန်အားနည်းနေတဲ့အတွက်ကြောင့်ဖြစ်တဲ့အကြောင်းရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကပြောပါရယ်မြန်မာကျပ်ငွေတန်ဖိုးဘာကြောင့်ကျနေရသလဲဆိုတာကိုဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်းကတင်ပြထားပါတယ်ရှင်
ရဲ့နိုဝင်ဘာလ16ရက်နေ့ထိမြန်မာကျပ်ငွေနဲ့အမေရိကန်ဒေါ်လာငွေလဲနှုန်းဟာတဒေါ်လာကိုကျပ်1322ကျပ်အထိကျသွားခဲ့ပါတယ်။ဒါဟာလွန်ခဲ့တဲ့9နှစ်အတွင်းမြန်မာကျပ်ငွေတန်ဖိုးအနှိမ့်ဆုံးကိုကျဆင်းသွားတာလည်းဖြစ်ပါတယ်။တစ်ဖက်မှာကုန်စည်နှုန်းတွေကြီးမြင့်နေတဲ့တစ်ချိန်တည်းမှာပဲမြန်မာကျပ်ငွေတန်ဖိုးအခုလိုကျနေတာဟာပြည်ပကသွင်းကုန်တွေအပေါ်မိခိုအားထားနေရပြီးပြည်တွင်းစီးပွားကျဆင်းနေတဲ့အတွက်ဖြစ်တယ်လို့ရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသုံးသပ်ပါတယ
်။နံပါတ်1ကတော့သွင်းကုန်ကဝေလွာဒါတဟုံတို့ရဲ့တက်နေတဲ့အတွက်အဲ့ဒီတွင်းကုန်အတွက်လည်းဒါခုနဒီဒေါ်လာဝေလွာတက်နေတာမြင့်နေတာကြောင်းပါတော့နေစကုတွေအပိုင်းမှာပြန်ကြည့်ရင်လည်းခုနနိုင်ငံငွေကြေးထက်ကိုဒေါ်လာပဲအပြူရောင်းဝယ်လုပ်ကြတာဟုတ်အဲ့ဒီမှာလည်းဟွန်ဒီဈေးကွက်ကြီးကလည်းကြီးထွားနေတယ်ဗျဒေါ်လာနေစမှာရောခုနဒီတခြားမလေးရှားတို့စင်ကာပူရာအစပေါ့လေဒီဘက်ကိုပို့တယ်လွှဲတယ်ငွေလွှဲတယ်ရတယ်ဒါကြီးထွားနေတာဟုတ်ဆိုတော့သူကအဲ့ဒါလေးတွေလည်းလမ်းကြောင်းတစ်ခုရှိတာပေါ့နော်အဲအဲ့တော့ပြပဈေးကွက်ကခုနချေနေနေလို့ရှိရင်တော့ဟို speculation ခေါ်တာပေါ့နော်ဈေးကစားနေလို့ရှိရင်လည်းဒါဟိုခုနဘိုးဘာအပိုင်းတွေဘာတို့ကထိန်းကြောက်တော့လည်းခက်တယ်လေဒါလည်းဒေါ်လာဈေးတက်ရခြင်းအကြောင်းရင်းလည်းတစ်ခုပါရင်ပါလိမ့်မယ
်ပြပကသွင်းကုန်တွေများနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကပို့ကုန်ကျဆင်းနေတာဟာလည်းဒေါ်လာဈေးကိုမြင့်စေတဲ့အကြောင်းတရားဖြစ်တယ်လို့ဆိုပါတယ
်နောက်တစ်ခုကပို့ကုန်တဲ့အကြောင်းတော့ကျနေတာလေတတိထားမျိုးလို့လို့ပုံကကြာနေတော့ငနေရငွေငွေရနည်းလာတော့ဥမာတစ်ဖက်ကတွင်းကုန်ရဝေလွာလည်းမြင့်နေတဲ့အချိန်မှာနော်ဒေါ်လာရဲ့ဝေလွာလည်းမြင့်တက်နေတာပေါ့ဟုတ်တော့ပါလား
ဟုတ်ကဲ့
နော်အဲ့ဒါဘာနေမှာတကြည့်ဘူးတည်တာလေဘာနေမှာသူကဟိုတွင်းကုန်လိုအပ်ချက်နဲ့သူကဒေါ်လာအယောင်းဒေါ်လာဝယ်တဲ့လုံးဝပူတော့မြင့်မားတယ်လို့တွက်ဆလို့ရတော့
ဟုတ်ကဲ့
အဲ့ဒီပိုင်းနဲ့တပိုင်းပါတော့ရဒေါ်လာဝေလွာဖြစ်တဲ့ပိုင်းနဲ့တပိုင်းပါတော့အဲ့လိုလေဟိုပြန်ကြည့်တော့အဲ့လိုလေတွေ့နိုင်တယ
်ငွေလဲနှုန်းတည်ငြိမ်အောင်လှုပ်ဆောင်ပေးနိုင်တဲ့ဗဟိုပိုင်းရဲ့အခန်းကဏ္ဍကလည်းဒီနေရာမှာပျောက်နေတယ်လို့ဦးတန်းလွင်ကပြောပါတယ်
။တော့ဗဟိုပိုင်းရဲ့အခန်းကဏ္ဍလည်းပျောက်နေတယ်အခုလောလောဆယ်။ဗဟိုအခန်းကဏ္ဍပျောက်နေတော့ဟာဈေးကွက်မှာဘယ်လိုမှသူက market maker အနေနဲ့မရှိဘူးဖြစ်နေတယ်။ဟာလားဈေးကွက်သူထိကျောင်းနိုင်တဲ့အနေအထားမရှိတော့အဲ့ဒီမှာဟိုဒါဒေါ်လာဈေးတက်ရတဲ့အကြောင်းတွေတစ်ခုပါတော့ပေါ့။သူကထိကျောင်းပေးရမှာကိစ္စပါတော့။သူက market maker မို့ market follower ဖြစ်နေတော့သွားอยู่အဲ့ဒါဆိုဘယ်လိုလုပ်ပါဟုတ်တော့မလားဒီဈေးကွက်ရဲ့နောက်လိုက်တော့ဖြစ်လို့မရဘူးလေသူကဘယ်လိုရှေ့ဆောင်သွားရမလဲဆိုရဟာလေးတော့ဒါစဉ်းစားဖို့လိုတယ်အဲပူပိုင်းအပိုင်းမှာလည်းခုနပြောတယ်ကြွားကြည့်ဖို့အပိုင်းတွေကိုဒါမြင့်တင်ဖို့ရည်ကြည်လာပြီ
ပြည်တွင်းစီးပွားအကောင်ပြီးပြပပုတ်ကိုမြင့်လာစေဖို့အတွက်နိုင်ငံအတွင်းကစီးပွားရေးလုပ်ငန်းတွေကိုအခွန်ရှော့ကောက်တာမျိုးလုပ်ပေးတဲ့လို့ဦးတန်းလွင်ကအကြံပြုပါတယ်
incentive ဆိုတာလည်းပေးဖို့လိုတယ်ဗျဒါ tax incentive ဆိုတာအမြဲစီကောင်းနေတဲ့ဟာကိုလိုတယ်ဟိုက Trump ဆိုရင်ကြည့်ပါလားဟိုမှာ America မှာနော် Trump ကဟိုမှာသူကဟိုအခုနေ short ပြမယ်တော့ဘာလို့ဘာညာလုပ်တယ်ဆိုတော့သူကတိုက်ပြီးမှာဟိုသူရဲ့ပြည်တွင်းစီးပွားရေးပြန်တက်အောင်သူလုပ်တဲ့နေ့လေဒါလည်းသူမားတယ်လို့ပြောလို့မရဘူးအဲဒီပြင်ပြရှာတာရှာတာတခြားပေါ့ဗျာပြည်တွင်းမှာခုနေတားလျှော့လိုက်လို့ရှိရင်လုံငန်းရှင်တွေကတခါဆဲုံနေအလုံးတွေအများကြီးတည်မယ်ပြည်တွင်းမှာဒါပြည်တွင်းအနေနဲ့ထုတ်လုပ်မှုတိုးလာမယ်တော့ GDP လည်းတက်မယ်ပေါ့ဆိုတဲ့သဘောမျိုးကိုသူကတွားပေးတာဟုတ်ရနော်အပြည်တွင်းမှာအလုပ်ကိုင်းပို့ရမယ်မရလာမယ်လို့ဘာလို့ပေါ့ဗျာနော်အဲဒါလည်းတပိုင်းတော့မှန်တာပဲဟုတ်တော့ပါဒီပါလဲအဲ့လိုလုပ်ပေးဖို့လိုတယ်လေကျွန်တော်က GDP တက်အောင်မလုပ်လို့ဆိုတော့ tax incentive ဆိုရာလေးတော့နည်းနည်းကောင်းနေမှာထည့်ထားလို့ရအခုလောလောဆယ်ကတော့ tax တွေကဘယ်လောက်ကောင်းမယ်လို့ဘာလို့ဒါပဲကောင်းနေထည့်နေတာဟုတ်ရဟုတ်တော့ပါလား tax incentive ဆိုရာဟာလေးတော့ကျွန်တော်ကောင်းနေဝင်လာတာမတွေ့ရဟုတ
်အကုန်စင်းလုံးချင်းမြင့်မှုငွေလဲနှုန်းအဆမတန်မြန်မာနေမှုစတဲ့မတည်ငြိမ်မှုတွေထိန်းချုပ်နိုင်အောင်ဈေးကွက်စီးပွားသဘောအရအစိုးရရဲ့ဂျာဝင်ဆောင်ရွက်မှုလိုအပ်တယ်ဆိုတာကိုလည်းဦးတန်းလွင်ကထောက်ပြပါတယ
်။ Market economy က the role of the government ဆိုတာအစိုးရကလည်းတိတ်ရည်ကြီးတာ။သူကလူအလားမင်းတို့ပုံတရားကိုတော့ကိုယ့်အကူလုံးရှင်းရှင်းမြင်းမြန်တာအမှန်စမရဘူးလေ။ပုံလရှုပ်နေတိုင်းပြည်နဲ့နာပဲ။ဟုတ်တယ်မလား။ပုံလလူကနေရှုပ်ခါလို့မရဘူးဆိုတာပရိယလကနေဘယ်လိုတိုးတက်လာမလဲဆိုတာဒါရည်ကြီးတာလေ။ဥပမာစင်ကာပူနမူနာဆိုတိတ်ကောင်းတယ်။ဒီလိုဆိုရင်မှာသူတို့2008တုန်းကစီးပွားရေးတအားကျတဲ့ချိန်တော့မှတ်မိပါပေါ့။ဒါအဲ့တော့ကဆိုစင်ကာပူကတခါဟာလာဟိုလုပ်ငန်းတွေပိတ်သိမ်းမယ်လို့လျှောက်တဲ့လုပ်ငန်းတွေကိုသူကခေါ်ရပြစီးပွားဆိုကခေါ်ပြီးတော့မင်းတို့ဘာကြောင့်ပိတ်သိမ်းလဲ။ပါရီလိုလဲလိုအပ်ချက်တပြောမပိတ်သိမ်းမပိတ်တဲ့ပိတ်လို့ရှိရင်ဒါအလုပ်လက်မင်းတွေညားလာမလဲ။ဟုတ်တယ်မလား။ဒါကနိုင်ငံကြီးတက်ပြေသွားနိုင်တယ်။ဟုတ်တယ်မလား။အဲ့တော့ဘာလို့လဲဆိုတော့ကဲကောင်းပြီ။အခုလျှော့ပြီးတော့အာလျှော့ပြီးမယ်ရတယ်။သူကလိုက်တော့တယ်အဲ့တော့ကိုတက်တာနဲ့တူးငွေငွေချီးပြီးပါအချီးပေးမယ်ရတယ်။နောက်ပါလို့ရပြော။ဒီကတည်းကအလုံးအလုံးတမားတွေကမှလက်ကတွေကျွန်တော်တို့မရနဲ့မြင့်နေတယ်။နော်အချီးပေးပါ။အချီးပေးတဲ့ဆိုကအမင်းတို့အလုံးတမားတွေကလာသူပိတ်သိမ်းလို့ရှိရင်မင်းတို့အလေးလိုမဲ့ပြင်မယ်။လက်ကနဲ့ရှော့ယူ။စူပိုက်ကောင်းတဲ့ခါမှာတူးပြတင်ဖို့လုပ်ပေးမယ်ကွာ။ဒါအစိုးရ as a mediator လေ။ဟုတ်တယ်မလား။ဒါ the role of the government ဆိုတာသိရကြီးတာ။အစိုးရဒီလိုပြစ်ထားလို့မရဘူး။ပုလဲလူကနေပုလဲလူကနေကြလို့ရှိရင်တော့ GDP ကျလာပဲလေ။ဟုတ်တယ်မလား။အဲ့ဒီလိုလေးခေါင်းထဲမှာထည့်ထားဖို့လိုတယ်ကြာ။နော်အဲ့ဒါလေးရယ်ခုနလို incentive ဆိုတဲ့စကားပေါ့နော်။ဒီခုနကဒီဆွဲဆောင်မှုတွေဘာကြီးလုပ်ပေးနိုင်မလဲ။မဲ့လုံးတွေဘာကြီးလုပ်ပေးနိုင်မလဲဆိုတာလေးတော့နည်းနည်းလေးချပြဖို့လိုတယ်။ဟုတ်တယ်မလား။ဈေးကွက်မှာတအားချပြဖို့လိုတယ
်။မြန်မာအစိုးရအနေနဲ့ပြင်ပကပညာရှင်တွေကိုခေါ်ယူပြီးအကြံပေးအဖွဲ့ဖွဲ့စည်းတာလိုအပ်တဲ့အကြံဉာဏ်တွေကိုရယူတာမျိုးလုပ်သင့်တယ်လို့လည်းဦးတန်းလွင်ကပြောပါတယ
်။ပညာရှင်တွေတုံးဖို့လိုတယ်ကြာ။နော်ပညာရှင်ဆိုတာကကျွန်တော်တော့ကြံပေးရတာဝင်းကြီးဌာနလိုက်ကိုအကြံပေးကော်မတီတွေဖွဲ့ပါနော်ပြည်အရှင်နဲ့အခက်ခဏတာကိုမြင့်တင်ပါဟုတ်တော့မလားအဲသူတို့ရဲ့ဟိုအကြံဉာဏ်လေးယူပါနော်ဟိုအဲ့ကလက်ရှိကတော့သူကအတွေ့အကြုံနေသေးတော့လေအဲ့ဒါဒီဒီဘက်တစ်ဖက်လာတာအလိုရရောစစ်တပ်ကအုပ်ချုပ်တဲ့ကိတော့တော့ဒါအကြံပေးတွေတိုးတဲ့ခဏပဲနော်အဲဒါမဲ့သူတို့ကြတော့ဒါမလို့လုခနိုင်ပါတော့သူအဲ့လိုသဆွဲလို့မရအောင်အကြံပေးဆိုတော့နိုင်ငံတကာမှာတိတ်ခစ်စားရကြနော် counseling service ဆိုဟာလာခုနကဒီအမေရိကန်မှာဆိုပူတည်ပါတယ်တပ်ဖို့လေးထားတယ်လေသူကအကျဉ်းချက်ကောင်းသွားလို့ရှိရင်ထောင်တက်သွားတာဟုတ်ရဟုတ်တော့မလားအဲဒါလေးရောနည်းနည်းလူမေးတဲ့နဲ့
ပြည်တွင်းပါလုပ်ငန်းရှင်တချို့ကတော့ဒေါ်လာဈေးတက်ပြီးမြန်မာကျပ်ငွေတန်ဖိုးကျနေတာဟာတရားမဝင်ငွေကြေးဈေးကွက်ကြီးထွားနေတာနဲ့ဈေးကစားတဲ့သူတွေများနေတဲ့အတွက်ကြောင့်ဖြစ်တယ်လို့သုံးသပ်ကြပါတယ်အခုလိုဒေါ်လာငွေလဲနှုန်းတက်နေတာဟာမြန်မာစီးပွားရေးကျဆင်းနေတယ်ဆိုတဲ့အကြောင်းတစ်ခုတည်းကြောင့်မဟုတ်ပဲနိုင်ငံတကာငွေကြေးဈေးကွက်မှာကိုကဒေါ်လာဈေးတက်နေတာနဲ့လဲဆိုင်ပါတယ်ဒေါ်လာဈေးဟာဂျပန်ယန်ယူရိုငွေစတဲ့နိုင်ငံတကာမှာအခိုင်အမာတည်ရှိနေတဲ့ငွေကြေးတွေနဲ့လဲလှယ်တဲ့နေရာမှာလဲအတိုင်းအတာတစ်ခုအထိတက်နေတာဖြစ်ပါတယ်မြန်မာငွေတန်ဖိုးတည်ငြိမ်ခိုင်မာရေးအတွက်ပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲစီမံကိန်းနဲ့ဘဏ္ဍာရေးဝန်ကြီးဌာနနဲ့မြန်မာနိုင်ငံဗဟိုဘဏ်တို့ကပူးပေါင်းဆောင်ရွက်ရေးညှိနှိုင်းကော်မတီဖွဲ့စည်းဆောင်ရွက်နေတဲ့ကြားကပဲအခုလိုငွေလဲနှုန်းမြင့်မားလာနေတာဖြစ်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်နှာစင်နိုင်ပါတယ်ရှင်
လက်ရှိအစိုးရအဖွဲ့တွေကတက်ဆိုင်ရာနယ်ပယ်မှာကျွမ်းကျင်တဲ့ဒုဝန်ကြီးတူကိုအရင်စစ်အစိုးရဆက်ဆက်လုပ်ပုံတိုင်းတာဝန်ကရက်ဆက်လိုက်ပါတယ်။ဒါဟာလူအများငတ်မွတ်တောင်းတခဲ့တဲ့တကယ့်အပြောင်းလဲကိုဖော်ဆောင်သင့်တဲ့နည်းလမ်းအမှန်ဖြစ်တယ်လို့ကျွန်တော်တို့သောတာရှင်တွေယူဆပါသလား။ပြောင်းလဲခြင်းတန်ပြီးဆိုတဲ့စောင်ပုံးနဲ့2015ခုနှစ်ရွေးကောက်ပွဲဝင်ပြီးအနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရဟာဒီမိုကရေစီအပြောင်းလဲတွေကိုတကယ်ပဲနီးမှန်လမ်းမှန်နဲ့ဖော်ဆောင်နေတယ်လို့ကျွန်တော်တို့သောတာရှင်တွေမြင်ကြပါသလား
အခုလာမယ့်အင်္ဂါညတိုက်ရိုက်လေးလမ်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါညာ
အင်္ဂါနေ့ညတရက်လီလိုက်မှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပြစီရှင်အခု blogger တွေပြောသမျှအစီအစဉ်နားဆင်ရပါမယ်အမေရိကန်ရွေးကောက်ပွဲကာလမှာသတင်းမှားတွေအတူယောင်သတင်းတွေလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့ပြီးတဲ့နောက် Twitter နဲ့ Facebook သတင်းလူမှုကွန်ရက်တွေကနေပြီးတော့သူတို့ website တွေမှာမဟုတ်မှန်သတင်းတွေဖော်ပြလို့မရအောင်ဆောင်ရွက်ခဲ့ကြပါတယ်သတင်းအချက်လက်တွေရှာဖွေပေးတဲ့ Google မှာလည်းသတင်းမှားတွေထွက်ပေါ်လာနိုင်တာကြောင့် Google ကြော်ညာထည့်တဲ့စနစ်မှာသတင်းမှားတွေဖော်ပြတဲ့ website တွေကိုပိတ်ပစ်ခဲ့ပါတယ်အဲဒီလိုလှုပ်လာရတဲ့အထိသတင်းမှားကရက်ကဘလောက်ရိုက်ခတ်ခဲ့တယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်ရှင
်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကလူမှုကွန်ရက်တွေပေါ်မှာသတင်းမှားတွေပြန့်ခဲ့တဲ့ကိစ္စကတော်တော်လေးကိုဝေဖန်စရာဖြစ်နေတယ်ကိုသားညုံဦးရေ
ဟုတ်တယ်ဗျအခုရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့ပြိုင်ဘက်ဟီလာရီကလင်တန်တို့နဲ့ပတ်သက်လို့မဲပေးသူတွေဝေဝါးဝါဖြစ်စေနိုင်တဲ့သတင်းမျိုးတွေနောက်ရွေးကောက်ပွဲပြီးသွားချိန်မဲရလာတွေနဲ့ပတ်သက်လို့မမှန်မကန်သတင်းတွေကို Facebook တို့ Twitter တို့လိုမျိုးလူမှုကွန်ရက်တွေပေါ်မှာဆင့်ပွားဖြန့်ကျတာမျိုးနောက် Google website မှာသတင်းရှာရင်သတင်းမှားတွေထွက်လာတာမျိုးတွေဖြစ်ခဲ့တာကိုမဆွေးမြမွေ
ပေါ်ယဟမင်းကြီး Francis က Donald Trump ကိုထောက်ခံတယ်လို့ပြောတဲ့ post မျိုးတွေနောက် Hillary Clinton ကိုထောက်ခံတဲ့ Hollywood Academy မင်းသား Denzel Washington ကDonald Trump ကိုပြောင်းပြီးတော့ထောက်ခံပါတယ်လို့ပြောတဲ့ post အတူတွေကလူမှုကွန်ရက်တွေပေါ်မှာပေါ်လာပြီးတော့အချိန်တော်အတွင်းမှာကို like လုပ်ကြ comment ပေးကြတဆင့်မျှဝေ share လုပ်ကြတဲ့သူပေါင်းထောင်ပေါင်းနဲ့ချီရှိခဲ့တယ်လေအဲဒါကြောင့်ဒါမျိုးသတင်းမှားတွေကိုဘာကြောင့်မတားနိုင်ရသလဲဆိုပြီးတော့လူမှုကွန်ရက်တွေကိုဝေဖန်ကြတာပေါ့
လူမှုကွန်ရက်တွေမှာမဟုတ်ဘူးဗျသတင်းအချက်အလက်တွေရှာပြီးတဲ့ Google website မှာဆိုလို့ရှိရင်လေရွေးကောက်ပွဲရလနဲ့ပတ်သက်လို့သတင်းရှာလို့ရှိရင်အဖြေမှားတွေဖော်ပြတဲ့ website အတူတွေထွက်လာတယ်ဥပမာဆိုရင်ရွေးကောက်ပွဲရလဒ်တွေအပြီးသတ်မထွက်သေးဘဲနဲ့လူလူထောက်ခံမဲမှာဒေါ်နယ်ထရမ့်က Hillary Clinton ရဲ့မဲပို့ရသွားပြီဆိုတာမျိုးသတင်းမှားတွေဖော်ပြတဲ့ website အတူတွေပေါ်လာတယ်။တကယ်တမ်းကဒီ Clinton ကထရမ့်ရဲ့လူလူထောက်ခံမဲမှာအများကြီးပိုသားရတာမဟုတ်လား
။အမေရိကရွေးကောက်ပွဲကာလတခြားလူမှုကွန်ရက်တွေလူသုံးများတဲ့ website တွေမှာသတင်းမှားတွေပေါ်ထွက်ပြန့်နှံ့ခဲ့တာနဲ့ပတ်သက်ပြီးတော့သတင်းမီဒီယာတွေကပြောကြဆွေးနွေးကြတော့ Facebook ကုမ္ပဏီရဲ့ CEO Mark Zuckerberg ကသူရဲ့ Facebook စာမျက်နှာမှာ November 12ရက်နေ့ကပို့စ်အရှိကြီးရေးပြီးတော့တင်တယ်လေအဓိကပြောထားတာကတော့ Facebook လူမှုကွန်ရက်ပေါ်မှာမြင်တွေ့ရတဲ့အကြောင်းအရာ69ရာခိုင်နှုန်းကမှန်ပါတယ်တဲ့သတင်းမှားတွေအတုအယောင်သတင်းတွေကတကယ့်ကိုနည်းနည်းလေးပဲရှိတာပါတဲ့အဲ့ဒီလိုမျိုးအတုအယောင်သတင်းတွေကြောင့်ရွေးကောက်ပွဲရလဒ်ကိုပြောင်းလဲသွားဖို့ဆိုတာအတော်ကြီးကိုမဖြစ်နိုင်ပါဘူးလို့ဆိုပြီးတော့သူ့ရဲ့ Facebook လူမှုကွန်ရက်ကိုကာကွယ်ပြီးတော့ Mark Zuckerberg ကရေးပါတယ်။နောက်ဒီသတင်းမှားတွေကြောင့်မလို့ရွေးကောက်ပွဲရလဒ်တွေတမျိုးတစ်ပုံဖြစ်ရတယ်လို့ပြောနေတာတွေဟာလည်းအတိအပယ်မရှိဘူးလို့နောက်ပိုင်းမှာထပ်ပြောတာတွေလည်းရှိပါတယ်
။ဒါပေမဲ့တချို့ပညာရှင်တွေကတော့ရွေးကောက်ပွဲမဲဆွယ်ကာလမှာအတုအယောင်သတင်းမှားတွေလူမှုကွန်ရက်တွေပေါ်မှာအများကြီးပြန့်နေတာကြောင့်မဲဆန္ဒရှင်တွေရဲ့ဆုံးဖြတ်ချက်အပေါ်မှာသိရောက်မှုတွေရှိခဲ့မှာသိကြတယ်လို့သုံးသပ်ကြတယ်ဗ
ျ Facebook ပေါ်မှာတွေ့ရတဲ့သတင်းတွေက69ရာခိုင်နှုန်းအမှန်ဖြစ်တယ်လို့ Mark Zuckerberg ပြောခဲ့တာနဲ့ပတ်သက်လို့ဒီပမာဏတကယ်မှန်နဲ့မမှန်ဘူးဘယ်လိုပြောနိုင်တယ်လဲဆိုတာကို Australia နိုင်ငံ Griffith တက္ကသိုလ်ကသတင်းပညာနဲ့လူမှုကွန်ရက်ဆိုင်ရာပါမောက္ခ Mark Pearson ကဩစတြေးလျသတင်းဌာနတစ်ခုဖြစ်တဲ့ ABC သတင်းဌာနရဲ့စောင်းမတစ်ခုထဲမှာမေးခွန်းထုတ်ပါတယ်နောက်ပြတ်ဒီလူမှုကွန်ရက်တုံးကြသူတော်တော်များများအတွက်ကဘေဟာကသတင်းအမှန်လဲဘေဟာကသတင်းမှားလဲဆိုတာခွဲခြားနိုင်ဖို့ခက်တယ်လို့သူကပြောထားပါတယ
်ကွင်းစလန်တက္ကသိုလ်ကသတင်းပညာနဲ့ကွန်ပျူတာသိပ္ပံဆိုင်ရာကတိကဒေါက်တာဒန်နီယယ်အန်ဂတ်စ်ကလည်းသတင်းမှားတွေဟာလူမှုကွန်ရက်တွေပေါ်မှာနေမကပဲနဲ့အင်တာနက်တစ်ခုလုံးပေါ်မှာပြန့်ခဲ့တာကိုအဲ့ဒီစောင်းမမှာပဲထောက်ပြပါတယ်အဲ့ဒါကြောင့်မလို့သတင်းထဏာတွေကမဟုတ်ပဲအင်တာနက်ပေါ်မှာဖော်ပြတဲ့သတင်းတွေကိုမျက်စိမှိတ်မယုံကြဘူးသူကအကြံပြုပါတယ်
ဒီကိစ္စနဲ့ပတ်သက်လို့ဒီ Washington Post သတင်းစာကြီးရဲ့စောင်းပါတစ်ခုထဲမှာ Facebook အနေနဲ့ဒီသတင်းတွေနဲ့ပတ်သက်ပြီးတော့တာဝန်ယူသင့်တယ်လို့ထောက်ပြထားတဲ့စောင်းပါတစ်ခုလည်းရှိပါတယ်။စောင်းပါရှင် Haley Sukayama ရေးထားတဲ့စောင်းပါတစ်ပုဒ်ပါ Facebook လူမှုကွန်ရက်ဟာပုံစံသစ်သတင်းမီဒီယာတစ်ခုအနေနဲ့လွှမ်းမိုးနိုင်ဖို့အားထုတ်လုပ်နေပေမဲ့သတင်းမီဒီယာကုမ္ပဏီတစ်ခုလိုမျိုးတာဝန်ယူဖို့အတွက်ကြတော့နောက်ဆုံးနေတယ်လို့သူကပြောပါတယ်။ Mark Zuckerberg ရဲ့ Facebook Post ကိုအခြေခံပြီးတော့သူကတုံ့ပြန်ရေးတာပါ။
လူမှုကွန်ရက်တွေဟာအချက်လက်တွေတင်ပြတဲ့ website တွေမဟုတ်ဘူးလို့ညင်းလို့မရတော့ပါဘူးတဲ့။သတင်းမှားတွေပြတ်နေပြဿနာပေါ်လာတော့မှ Facebook ကလူတွေကြားချိတ်ဆက်ပြီးတဲ့နည်းပညာလုပ်ငန်းတစ်ခုသာဖြစ်တယ်လို့တာဝန်မဲ့ပြောလို့မရဘူးလို့ဆောင်းပါးရှင်ကပြောထားတယ်ဗျ။
တတိယမှာပြဿနာပေါ်လာပြီးတဲ့နောက်မှာတော့လူမှုကွန်ရက်တွေဘက်ကတုံ့ပြန်ဆောင်ရွက်မှုတွေလုပ်တာမျိုးတော့ရှိပါတယ်ကိုသားညုံရဲ့ Facebook နဲ့ Google ဆိုလို့ရှိရင်သူတို့ website တွေမှာကြော်ညာထည့်တဲ့စနစ်ကိုအသုံးချပြီးတော့မှတတိယမှာတွေဖော်ပြနေတဲ့ website တွေကိုတားဆီးနိုင်မဲ့မူဝါဒအစ်ကိုပြောင်းလိုက်ပြီးလို့ November 14ရက်နေ့တုန်းကကြေညာခဲ့ကြပါတယ်။ Google နဲ့ Facebook website တွေပေါ်မှာကြော်ညာထည့်လို့ရအောင်လုပ်ထားတဲ့ Google AdSense နဲ့ Facebook Audience Network ဆိုတဲ့ program တွေရှိပါတယ်။အဲ့ဒီ program တွေကိုသုံးပြီးတော့မှဒီသတင်းမှားတွေပြန့်အောင်လှုပ်ကြတာလို့ဆိုထားတော့မမှန်ကန်တဲ့သတင်းအချက်အလက်တွေကိုအဲ့ဒီ program တွေကိုအသုံးချပြီးတော့ဖော်ပြလို့မရတော့အောင်လို့ကုမ္ပဏီတစ်ခုလုံးကကန့်သက်ချက်တွေလုပ်လိုက်တာပါ။နောက်သတင်းမှားတွေဖော်ပြနေတဲ့ website တွေကိုလည်းပိတ်ပင်လိုက်ပြီးလို့ကြေညာခဲ့တယ်ကိုသားညုံရဲ့
။အဲ့ဒီလို Google နဲ့ Facebook တို့ကကန့်သက်ချက်တွေထုတ်လိုက်ပြီးနောက်တည့်ရက် November 15ရက်နေ့မှာပဲ Twitter mini blog လူမှုကွန်ရက်ကလည်းမမှန်ကန်တဲ့အကြောင်းတွေ online ပေါ်မှာစော်ကားမော်ကားရေးသားချက်တွေကိုတားဆီးနိုင်ဖို့ကန့်သက်ချက်ထုတ်ပြန်ခဲ့တယ်မဆူမြင်မွားဒီစော်ကားနိုင်ခြင်းတဲ့အသုံးနှုန်းတွေဖော်ပြချက်တွေပါရာနဲ့အဲ့ဒီအရေးသားတွေကိုမဖော်ပြအောင်လုပ်နိုင်တဲ့ option တစ်ကိုထည့်လိုက်တယ်လို့မမှန်မကန်ဖော်ပြမှုတွေမလုပ်နိုင်အောင်လဲကန့်သက်လိုက်တာဗ
ျတင်းမားတွေကို online ပေါ်မှာမပြတ်အောင်လို့လူမှုကွန်ရက်တွေကအဲ့လိုမျိုးအရေးယူဆောင်ရွက်မှုတွေလုပ်လာပေမဲ့ဒီလောက်လှုပ်ယုံနဲ့ထိရောက်ပါမလားဆိုပြီးတော့မေးခွန်းထုတ်တဲ့သူတွေလည်းရှိပါတယ်တရင်လွတ်လပ်ခွင့်ကြောင့်လူမှုကွန်ရက်တွေပေါ်မှာတင်နာတွေကိုဆန်ဆန်မဖြတ်ပေမဲ့အခုလိုမျိုးအတုအယောင်သတင်းတွေကိုဖော်ပြလို့မရအောင်လို့ပိတ်ပင်လိုက်တာကတော့ထူးတယ်လို့ပြောရမှာပါအဲ့လိုလုပ်ဖို့အတွက်လည်းသူတို့ကုမ္ပဏီအပေါ်တော်တော်လေးထောက်ပြဝေဖန်ခံခဲ့ရတာကို
အခုလိုလုပ်တာကသုံးသူတွေကိုတကယ်ပဲအကာအကွယ်ပေးမပေးဆိုတာတဲ့လူမှုကွန်ရက်တွေရဲ့အစွမ်းဘလောက်ထက်တယ်လဲဆိုတာကိုမိမောင်ထိုးပြသလိုတော့ဖြစ်ခဲ့တယ်ဗျအထူးသဖြင့်ဒီသတင်းပြန့်နှံ့နိုင်တဲ့ဂျာဂန်တွေထဲမှာလူမှုကွန်ရက်တွေဟာအထောက်အဆုံဖြစ်တယ်ဆိုတာကိုပို့ပြီးတော့ပေါ်လွင်ခဲ့တယ်လို့Wall Street Journal ရဲ့သတင်းဆောင်မတစ်ခုမှာပြောထားသေးတယ်မဆင်မြင်မွေ
မဟုတ်မမှန်သတင်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖြန့်ဝေခြင်းတဲ့သူတွေအတွက်လူမှုကွန်ရက်တွေဟာတကယ့်နေရာကောင်းတစ်ခုဖြစ်နေရတဲ့အဓိကအကြောင်းကတော့ဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလူမှုကွန်ရက် website တွေကရှေ့တန်းတင်အခွင့်အရေးပေးထားတာကိုကိုသားညုံရဲ့
အဲ့ဒါကြောင့်လဲသတင်းမှားတွေကိုပိတ်ပင်နိုင်အောင်လုပ်တဲ့နေရာမှာသတင်းစင်စာဖြတ်တယ်ဆိုတာမျိုးမဖြစ်အောင်လူမှုကွန်ရက်တွေဘက်ကအတော်လေးသတိထားလုပ်ဖို့လိုတာကိုသူကလည်းထောက်ပြကြပါတယ်
လူမှုကွန်ရက်တွေဆိုတာကဒီအင်တာနက်အွန်လိုင်းပေါ်မှာလူတွေတယောက်နဲ့တယောက်ကြားမှာချိတ်ဆက်ဆက်သွယ်ပေးတဲ့ website တွေပဲဖြစ်တယ်လို့ပြောလို့မရတော့ပါဘူး။ကိုပြောပြချင်တဲ့အကြောင်းအရာတွေကိုအချိန်တိုရင်းမှာတကဘာလုံးစီကိုပြန့်သွန်းအောင်လုပ်ပေးနိုင်တဲ့နေရာတွေဖြစ်နေပြီဆိုတော့လူမှုကွန်ရက် website တွေအနေနဲ့စိုးကျိုးတွေမဖြစ်အောင်လို့တာဝန်ယူဖို့လိုတယ်လို့လူမှုကွန်ရက်သုံးတဲ့သူတွေဘက်ကလည်းတာဝန်တိတိနဲ့သုံးနိုင်ဖို့လိုမယ်ထင်ပါတယ်ရှင်။
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါအခုဆက်ပြီးနားဆင်ရမယ့်တက်တန်အောင်သတင်းလွှာကိုတော့မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်ရှင
် You ready? မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တန်အောင်သတင်းလွှာမှာတော့ဗြိတိသျှတော်ဝင်မင်းသားဟယ်ရီနဲ့သူ့ရဲ့ချစ်သူမင်းကလေးကတစ်ဖက်မီဒီယာကတစ်ဖက်ပါရီများဖြစ်နေကြပါလေပြီးတော့သမ္မတအိုဘားမားပေးမဲစုဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတူတူထားတာတွေကိုပြောပြပေးသွားပါမယ်ဖိရှာတော်ဝင်မင်းသားတစ်ပါးဖြစ်တဲ့မင်းသားဟယ်ရီဟာသတင်းမီဒီယာကိုဝေဖန်တဲ့ကြေညာချက်တစ်ခုနိုဝင်ဘာလအစပိုင်းမှာရှာရှာပါပါထုတ်ပြန်ခဲ့ပါတယ်။သူကအမေရိကကသူ့ရဲ့ချစ်သူကောင်မလေးရဲ့ကိုရီးကိုရာဘဝရဲကိုမီဒီယာကအတင်းဝင်ရောက်ဆွတ်ဖက်တယ်ဆိုပြီးဝေဖန်တာပါ။သူ့ရဲ့ချစ်သူကောင်မလေးကိုမီဒီယာကအနိုင်ကျင့်တယ်နှောက်ယှက်တယ်လို့မင်းသားဟယ်ရီကပြောပါတယ်။ရုပ်ရှင်မင်းသမီးအသက်35နှစ်အရွယ်မေဂန်မာကယ်ဟာအသက်32နှစ်အရွယ်မင်းသားဟယ်ရီနဲ့တိတ်တဆိတ်တွဲခုန်နေတာ9လလောက်ရှိသွားပြီလို့အော်တိုဘားလာမှာသတင်းတွေထွက်လာပြီးကလေးကသူတို့နှစ်ဦးရဲ့သတင်းကိုဗြိတိသျှသတင်းစာတွေမှာနေတိုင်းလို့ဖော်ပြနေကြတာဖြစ်ပါတယ်။အခုမင်းသားဟယ်ရီရဲ့ဆက်ဆံရေးအရာရှိကထုတ်ပြန်တဲ့ကြေညာချက်ဟာဟယ်ရီနဲ့သူ့ရဲ့ချစ်သူမာကယ်ရဲ့အချစ်ဇလံကိုပထမဦးဆုံးအကြိမ်ဖြစ်နေအတည်ပြုလိုက်တယ်လို့ဖြစ်ပါတယ်။မီဒီယာကိုလည်းတော်တော်လေးပြင်းပြင်းထန်ထန်ဝေဖန်ထားတဲ့သူ့ရဲ့ကြေညာချက်ထဲမှာကသူ့အကြောင်းရေးထားတဲ့တော်ယုံသတင်းတွေကိုသူဘယ်တော့မှဘာမှမပြောပါဘူး။မီဒီယာနဲ့ဆက်ဆံရေးကောင်းဖို့အတွက်သူအထူးစူးစမ်းနေထိုင်ခဲ့တာပါ။ဒါမင်းလည်းပြီးခဲ့တဲ့သတင်းဘက်ကတော့မီဒီယာကတော်တော်ကိုလွန်လာပါတယ်။သူ့ရဲ့ကြီးစားမေဂန်မာကယ်ကိုမီဒီယာကအနိုင်ကျင့်နှောက်ယှက်မှုတွေရှိခဲ့ပါတယ်။အဲ့ထက်ကတချို့ကတကယ်ကိုလူသိရှင်ကြားလောက်တာပါ။နိုင်ငံတကာနိုင်ငံရဲ့သတင်းစာရှေ့မျက်နှာပုံမှာနာမည်ဖြတ်ပြောဆိုတာမှတ်ချက်ချပြောဆိုချက်တွေထဲမှာလူမျိုးရေးတွေပါနေတာကြားမှခွဲခြားပြောပြီးတော့လူမျိုးရေးခွဲခြားပြောတာတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်မှာအွန်လိုင်းဆောင်းပါမှတ်ချက်တွေထဲမှာတွေ့ရပါတယ်။ သူနဲ့တွဲနေတဲ့အမျိုးသမီးက Los Angeles မြို့သူဖြစ်ပြီးတော့ American ရုပ်သံ Series Suits မှာပါတဲ့အမျိုးသမီးဖြစ်ပါတယ်သူကလူပြူဖခင်အာဖရိကနယ်ပေါ်မိခင်တို့ကနေမွေးဖွားသူဖြစ်ပါတယ်အခုဆိုရင်အဲ့ဒီမင်းသမီးရဲ့အိမ်ပြင်မှာမီဒီယာတွေလာပြီးတော့ဇဒဲချနေကြလို့သူတို့ကိုကြော်ဖြတ်ပြီးတော့အပြင်သွားဖို့တောင်တော်တော်ခက်ခဲနေတာပါအိမ်ထဲကိုလည်းအတင်းဝင်ဖို့စူးစမ်းကြတယ်လို့ဆိုပါတယ်မင်းသမီးမာကယ်ရဲ့အရင်ရီးစားဟောင်းကိုလည်းမီဒီယာတွေကလာတွေ့ပြီးတော့သူ့အကြောင်းတွေမေးသူ့ရဲ့တငယ်ချင်းတွေလှုပ်ဖို့ကင်ဘက်တွေအားလုံးကိုလည်းမီဒီယာကအတင်းချင်းကန်နေတာပါကျင်းကြချက်ထဲမှာမင်းသားဟယ်ရီကတရားမျှတတဲ့စိတ်ရှိတဲ့သူတွေအားလုံးအခုသူဘာလို့အခုလိုပြောရသလဲဆိုတာကိုသဘောပေါက်ကြမယ်ထင်ပါတယ်လို့ပြောထားပါတယ်။လူတွေကပြောကြလိမ့်မယ်။ဗြိတိန်တော်ဝင်မင်းသားနဲ့ကြိုက်မှာတော့ဒီလိုဖြစ်တော့မှာပေါ့ဆိုပြီးတော့ဒါမင်းလေတကယ်လက်တွေ့ဘဝမှာအမှန်တော့အခုဖြစ်နေတာကစားပွဲတစ်ခုမဟုတ်ပါဘူး။သူ့ရဲ့ဘဝအကောင်မလေးရဲ့ဘဝတော့ပါလို့ပြောပါတယ်။ဗြိတိန်နိုင်ငံက IPS ကိုလွတ်လပ်တဲ့သတင်းကျဝင်အဖွဲ့ကသတ်မှတ်ထားတဲ့သတင်းတောက်တို့လိုက်နာရမယ်ကျင့်ထုံအရာဆိုရင်အဲ့လိုနှောက်ယှက်မှုမျိုးလုပ်လို့မရပါဘူး။ဒါပေမဲ့အခုဟာကတော့နိုင်ငံသားတိုင်းပြည်ကသတင်းမီဒီယာတွေဆိုတော့ IPS ကလည်းဘာမှပြောခွင့်မရှိတဲ့အခြေအနေဖြစ်နေပါလိမ့်ရှင်။ Paparazzi gonna follow me every place. I'm gonna sell 10 million copies of my first CD. I'm even gonna make my ကြိုင်းမှာသမ္မတတက်တန်ကုံဆုံးတော့မဲ့အမေရိကန်သမ္မတဘရက်အိုဘားမားကသူသမ္မတအဖြစ်ရှိနေတော့နောက်ဆုံးလှုပ်ဆောင်မှုတွေကတခုဖြစ်နေအားကစားသမားတွေစီးပွားရေးလူမှုရေးပညာရှင်တက်ကြွလှုပ်ရှားသူတွေနဲ့ဖျော်ဖြေရေးလောကတွေကအဓိကကြတဲ့ပုဂ္ဂိုလ်22ဦးကိုရွေးချယ်ပြီးတော့2016လွတ်လပ်ရေးသမ္မတဆုတစိတ်ချီးမြှင့်မှာဖြစ်ပါတယ်။ဒီဆုကအမေရိကန်ပြည်အောင်စုမှာရဲသားတွေကိုပေးအပ်တဲ့ဆုတွေထဲမှာအမြင့်ဆုံးဖြစ်ပါတယ်။အခုရွေးချယ်ခံထားရတဲ့သူတွေထဲမှာ Rock အဆိုတော် Bruce Springsteen, Motown Soul အဆိုတော် Diana Ross,Basketball champion ဟာ Michael Jordan နဲ့ Kareem Abdul-Jabbar, မင်းသား Tom Hanks, Robert De Niro နဲ့ Robert Redford တို့ပါဝင်ပါတယ်။ဆုပေးပွဲအခမ်းအနားကိုတော့ November 22ရက်နေ့မှာအိမ်ပြည်တော်မှာကျင်းပမယ်လို့ကြေညာထားပါတယ်။ဒီဆုကိုနှစ်စဉ်ချီးမြှင့်တာဖြစ်ပြီးတော့ American ပြည်အောင်စုရဲ့အကျိုးစီးပွားနဲ့တိုင်းပြည်လုံခြုံရေး၊ကမ္ဘာငြိမ်းချမ်းရေးဒါမှမဟုတ်ယဉ်ကျေးမှုနဲ့တခြားအများပြည်သူနဲ့ပုဂ္ဂလိကရေးတွေမှာဆွဲဆွန်းတမန်ဆောင်ရွက်ခဲ့ကြသူတွေကိုပေးအပ်တာပါ။ဒီနေ့ဆူရတဲ့သူတွေထဲမှာပါဝင်တဲ့တခြားသူတွေထဲမှာဆိုရင်တော့ Microsoft ကုမ္ပဏီကိုပူးရဲတည်ထောင်တဲ့ Bill Gates နဲ့သူ့ရဲ့ဇနီး Melinda တို့ကိုတော့သူတို့ထူထောင်ထားတဲ့ Prahita အဖွဲ့အစည်းတွေရေးချယ်ထားပြီးတော့ TV ရုပ်သံအစီအစဉ်တင်ဆက်သူ Ellen DeGeneres နဲ့ဝါရိတ်မင်းသမီးကြီး Cicely Tyson ပြည်သူ့ကပညာရှင် Frank Gehry နဲ့ Baseball အားကစားအစီအစဉ်တင်ဆက်သူ Vince Scully တို့လည်းပါဝင်ပါတယ်ဆူရရှိတဲ့သူတွေထဲမှာတော့သူတို့လိုလူသိသိမများတဲ့သူတွေလည်းပါဝင်တာပါဥမာဆိုရင်အခုတော့ကွယ်လွန်သွားပြီဖြစ်တဲ့ဌာနေအမေရိကန်အသိုက်ဝန်ကောင်းဆောင် Alois Scobell နဲ့ NASA အမေရိကန်အာကာသစူဇန်ဟေးရဲ့လာဘော်စင်တက်ကွန်ပျူတာပညာရှင် Margaret H. Hamilton တို့လည်းပါဝင်ပါတယ်သမ္မတအိုဘားမားဟာရှင်းနှစ်တာသမ္မတအဖြစ်နဲ့တာဝန်ယူခဲ့ပြီးတော့လာမယ့်ဇန်နဝါရီလမှာတော့သူ့ရဲ့သမ္မတသက်တမ်းကုံဆုံးတော့မှာဖြစ်ပါတယ်အခုသမ္မတအိုဘားမားချီးမြှင့်တဲ့ဆုကိုရခဲ့ပူတဲ့သူတွေထဲမှာတော့တေးရီတေးဆို Bob Dylan, American Baseball Champion Yogi Berra, ရုပ်ရှင် Director Steven Spielberg နဲ့နိုင်ငံသားရေးဝန်ကြီးဟာ Madeleine Albright တို့ပါဝင်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All
have my own jet.မရီတနာကျော်ရဲ့တက်တက်ရောင်သတင်းလွှာကိုနားဆင်ကြရတာပါရှင်အခုနောက်ဆုံးမမိုးပြူစီစဉ်တင်ဆက်ပေးနေတဲ့သူယုံကြည်ရစီစဉ်မှာတော့ငင်းချမ်းရင်းနဲ့အမျိုးသမီးအခွင့်ရေးဆိုင်ရာပညာပေးလုပ်ငန်းတွေလုပ်နေတဲ့ဆရာမဒေါက်ကက်သလင်းရဲ့အမြင်ကိုနားဆင်ရမှာပါရှင
်ယုံကြည်
မှုဆိုတာဟာလူသားတဦးချင်းစီမှာမရှိမဖြစ်တဲ့ဆန္ဒပါပဲ။ဒီဆန္ဒကိုလည်းတကယ်ယုံယုံကြည်ကြည်နဲ့စူးစမ်းသွားရမှာဖြစ်ပါတယ်။ယုံကြည်ချက်တွေဟာတချို့သောကိစ္စမှာတတ်သမတ်ထဲဖြစ်ပေမဲ့အသက်အရွယ်ပတ်ဝန်းကျင်မြင်တွေ့နေရတဲ့အခြေအနေတွေပေါ်မူတည်ပြီးပြောင်းလဲသွားနိုင်ပါတယ်။ဒီလိုပြောင်းလဲသွားပြီမဲ့လည်းကောင်းသောယုံကြည်မှုစစ်မှန်တဲ့ယုံကြည်မှုတွေဖြစ်ဖို့အရေးကြီးပါတယ်။လူတိုင်းမှာယုံကြည်ရာတွေရှိသလိုကျမမှလည်းပဲယုံကြည်ရာတွေအများကြီးရှိပါတယ်။အဲ့ဒါကတော့ဒီအင်္ဂလိပ်စာအဓိကပွဲရပြီးရင်တက္ကသိုလ်မှာဆရာမဖြစ်ချင်ခဲ့ပါတယ်။ဒီအပြင်ကျမရဲ့အသက်မွေးဝမ်းကြောင်းနဲ့အများအကျိုးကိုပံ့ပိုးနိုင်သူတယောက်ဖြစ်ချင်ခဲ့ပါတယ်။ဒီအတိုင်းလည်းစူးစမ်းခဲ့ပါတယ်။ရန်ကုန်တက္ကသိုလ်စစ်တွေတက္ကသိုလ်တွေမှာအချိန်ကြာကြာတာဝန်ထမ်းဆောင်ခဲ့ပြီးအဝေးတင်ကျောင်းသားကျောင်းသူများရဲ့ဆယ်ရက်နီးကပ်သင်တန်းမှာအခြားသောနေရီမှာလည်းပညာဒါနသွားသင်ကြားခဲ့ပါတယ်။နောက်ပိုင်းမှာတော့ပြင်ပအင်္ဂလိပ်စာသင်ကျောင်းတွေမှာအင်္ဂလိပ်စာကိုနှစ်ပေါင်းများစွာသင်ကြားခဲ့သလိုကျောင်းအုပ်ဖြစ်လေကျောင်းတော်တော်များများမှတာဝန်ယူခဲ့မှုပါတယ်။ဒီအပြင်ဗြိတိရှ်ကောင်စီနဲ့ American Center ကဖွင့်လှစ်ခဲ့တဲ့ဆရာပြစ်သင်တန်းတွေကိုလည်းနှစ်ရှည်လမြတ်တက်ရောက်ခဲ့ပြီးတခြားသောဆရာများအဖွဲ့အစည်းတွေမှပြန်လည်မျှဝေပေးခဲ့ပါတယ်။နိုင်ငံခြားတွေမှလည်းအင်္ဂလိပ်စာဆရာများ Conference တွေကိုတက်ရောက်ခဲ့ပြီးဆွေးနွေးမှုတွေမကြာခဏလုပ်ခဲ့ပါတယ်။ဒါဟာကျမအနေနဲ့ယုံကြည်တာကတော့ကျမဟာလူသားတဦးဖြစ်တဲ့အားလျော်စွာကုပ္ပဝင်းကျင်းမှာအကျိုးရှိတဲ့လူသားအနေနဲ့ယက်တီချင်းခဲ့တဲ့စန္ဒာယုံကြည်ရပဲဖြစ်ပါတယ်။ကျမပြောချင်တာကတော့လူသားတိုင်းယုံကြည်မှုရှိရပါမယ်စန္ဒာလည်းရှိရပါမယ်အဲ့ဒါကူလည်းမလျှော့တဲ့ဇွဲလုံးလားနဲ့စူးစမ်းဖို့လိုပါတယ်အခုဆိုရင်ကျမရဲ့အသက်အရွယ်ပတ်ဝန်းကျင်မှာမြင်ရတွေ့ရတဲ့အတွေ့အကြုံတွေကြောင့်ယုံကြည်ရတွေဟာနောက်ထပ်နှစ်ချက်တိုးလာပါပြီပထမတစ်ချက်ကတော့အမျိုးသမီးခန္ဓာပဲဖြစ်ပါတယ်အမျိုးသမီးများဟာစာဝတ်နေရေးမပြေလည်ကြလို့အခက်အခဲများစွာကိုကြော်လွှားနေရတာရဲ့မကြာခဏကြမ်းဖက်ခံနေရတာရဲ့အမျိုးသားများနဲ့ဒန်းတူညီမျှအခွင့်အရေးမရရှိတာတွေရဲ့ဒါတွေကိုကိုတက်နိုင်တဲ့ဘက်ကကူညီပံ့ပိုးပေးခြင်းခဲ့ပါတယ်ဒီတော့မျိုးသမီးကန္တဆွေနွေပွဲတွေမကြာခဏတက်ရောက်ရင်ဗဟုသုတတွေအများကြီးရခဲ့ပါတယ်အဲ့ဒီကနေမှကျမကိုယ်တိုင်ခေါ်ပြောပွဲတွေမှာဆွေနွေတာတွေစာဆောင်မှာစာရေးတာတွေပြုလုပ်ခဲ့ပါတယ်ဒါတွေကိုမီဒီယာကသိလာတော့မကြာခဏအင်တာဗျူးမေးကြပါတယ်ဒါဟာကောင်းတဲ့ရလက်ပါပဲကျမတို့ရဲ့အမြင်တွေကိုပွင့်ပွင့်လင်းလင်းဆွေးနွေးခွင့်ရခဲ့ပါတယ်ဒီအပြင် DVB debate မှာလည်းတန်းတူညီမျှအခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ပါတယ်ဒါဟာကျမတက်ရောက်ခဲ့တဲ့စကားဝိုင်းအတွေ့အကြုံတွေကိုအများအကျိုးအတွက်ပါဝင်လက်ဆင့်ကမ်းခြင်းပဲဖြစ်ပါတယ်နောက်ယုံကြည်ရာတစ်ခုကတော့ငြိမ်းချမ်းခြင်းပါပဲငြိမ်းချမ်းခြင်းရရှိဖို့ဆိုရင်လူတွေဟာတူဦးကိုတူဦးလူမျိုးတစ်မျိုးကိုတစ်မျိုးဘာသာတစ်ဘာသာနဲ့တစ်ဘာသာနိုင်ငံတစ်နိုင်ငံနဲ့တစ်နိုင်ငံချစ်ချင်ရင်းနှီးပြီးမေတ္တာတရားထားနိုင်ရင်အလုံးငြိမ်းချမ်းကြမှာပါကျမတို့မကြာခဏတွေ့နေရတဲ့ပြဿနာတွေပဋိပက္ခတွေကိုဟန်တားနိုင်အောင်ဆိုရင်ဘာသာရေးကောင်းစဉ်ဆောင်ဒီမှာတွင်တာဝန်ရှိတာမဟုတ်ပါဘူးကျမတို့အလုံးမှလည်းတာဝန်ရှိပါတယ်ကျမကတော့ဟိန္ဒူဖြစ်တဲ့ဆိုတဲ့ကြောင့်ဟိန္ဒူတဒနာနေပြီးတော့ကျမယုံကြည်ရာဘာသာပေါင်းစုံအဖွဲ့အစည်းတည်တည်ကနေပြီးတော့မေတ္တာတရားနဲ့ရှင်ပြီးဘာသာပေါင်းစုံလူမျိုးပေါင်းစုံတူတူကရှင်တွဲနေထိုင်ရေးအတွက်ဟိန္ဒူတဒနာကနေဟောပြောပွဲတွေမကြာခဏလုပ်ပါတယ်မာသာထရီဇာပြောတဲ့စကားကိုယူသုံးပြီးပြောရမယ်ဆိုရင်ကျမဟာပရာဟိတလုပ်ငန်းအကြီးကြီးမလုပ်နိုင်ရင်တောင်မှသင်းငယ်ရပရာဟိတလုပ်ငန်းကိုကြီးမားတဲ့မြတ်တာနဲ့ရှင်ပြီးကျမယုံကြည်ရာကိုလှုပ်ခွင်ရတဲ့အတွက်ကြောင့်ဝန်တာမိပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါရှင်အခုတောက်ကြနေညဘက်အစီအစဉ်အစုံမတက်ခင်မှာတော့တရင်အချင်းချုပ်ကိုမက်ခင်ဖြူထွေးကကြေညာပေးပါမယ်ရှင်
အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကရှီယာမွတ်စလင်ဗလီကျောင်းတစ်ခုမှာဒီကနေ့လူ32ယောက်ထက်မနည်းသေဆုံးပြီး80ကျော်ဒဏ်ရာရခဲ့တဲ့အသေးခံဗုံးခွဲတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့အာရစစ်သွေးကြွအဖွဲ့ကပြောဆိုလိုက်ပါတယ်။လူတွေအများပြားရှိနေတဲ့ဘာခီယာဦးအလွန်ဗလီမှာဘာသာရေးအခမ်းအနားတစ်ခုချင်းပါနေတဲ့အချိန်အသေးခံဗုံးခွဲသမားကဝင်လာပြီးတော့သူ့ကိုယ်ပေါ်မှာတက်ထားတဲ့ဖောက်ခွဲရေးပစ္စည်းတွေကိုဖောက်ခွဲလိုက်တာဖြစ်တယ်လို့ဆိုပါတယ်ဒီသေဆုံးသူအားလုံးကတော့အရက်သားတွေဖြစ်တယ်လို့ကဘူးမြို့ရာဇဝတ်မှုစုံစမ်းစစ်ဆေးရေးဌာနအကြီးအကဲကပြောပါရရှင်အာရှပစိဖိတ်ဒေသစီးပွားရေးပူပေါင်းဆောင်ရွက်မှု APEC အဖွဲ့ဝင်၂၇နိုင်ငံဟာဒီနှစ်အစောပိုင်းကရယူခဲ့တဲ့ဒီပစိဖိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံတွေအကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် TTP နဲ့အညီလိုက်ပါဆောင်ရွက်ဖို့အခိုင်အမာစိတ်ပိုင်းဖြတ်ထားကြဆဲပဲလို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်ပြည်ထောင်ငံလီမာမြို့မှာကျင်းပတဲ့ APEC ထိပ်သီးဆွေးနွေးပွဲမှာတင်းငွေနေကအဲ့လိုပြောသွားတာပါရွေးကောက်ခံအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ TTPP သဘောတူစာချုပ်ကိုကန့်ကွက်ထားတာပါရှင်။ရန်ကုန်တိုင်းဒေါ်ပုံမြို့နယ်ကဈေးဆိုင်တစ်ခုမှာဖြစ်ပေါ်ခဲ့တဲ့ဒီပောက်ကွဲမှုနဲ့ ပတ်သက်လို့တန်တရားရှိသူတွေကိုဖမ်းဆီးနိုင်ဖို့အာဏာပိုင်တွေကကြိုးစားနေပါတယ်။ရဲတပ်ဖွဲ့ကဖမ်းဆီးရေးယူဖို့ကြိုးပမ်းတာတွေမှာအပြေအဝပူပေါင်းဆောင်ရွက်သွားမယ်လို့ပောက်ကွဲမှုဖြစ်ခဲ့တဲ့ Capital Hypermarket ရဲ့အကြီးအကဲမန်နေဂျာဦးစောဦးကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောပါရရှင်။
နိုဝင်ဘာလ21ရက်တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနိုင်ငံတကာသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကြီးညာပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Brighter Sonya ဖြစ်ပါတယ် VOA American တန်ရဲ့အင်္ဂါနေ့မနက်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နိုင်ကနေ9နိုင်ထိလိုက်လို့မီတာ32 40 49တို့ကနေဖန်ယူနိုင်စေနိုင်ကြပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးတင်ပါတယ်သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.